ဒါကြောင့်ဒီကကမာရတဲ့ဘောကျန်တဲ့ဘောလင်းတဲ့ဘောပြောတဲ့ဘောချောတဲ့ဘောပေါ်တဲ့ဘောပေါင်းလိုက်တဲ့တက္ကနိကရတာလေမကြီးရနော်သဘောတရားကရှင်ရကြသွားပြီအဲဒီသဘောတရားရှင်ရကြတဲ့ယောဂီသရောကောင်းကနတ်ပြအရေရကြတဲ့ပြေစွမ်းကဒေဝနဝလေးဘုံမှာညာဘက်လေဝလေးကိုဆက်နေပြန်ပြီးတော့ဖြတ်ကြည့်ပါကိုယ်ရတဘောလည်းလည်းကူကူနဲ့တွေ့တယ်။ခန္ဓာကိုယ်မှာပြညာကမစောဘုမှုသင်္ချာတဲ့နေရာကစောင့်ပြီးကိုယ်ရတဘောတစ်ခုလုံးမြင်အောင်ရှိနေပါရဲ့။ကိုယ်ရတဘောတစ်ခုလုံးသင်္ချာတွေ့ပြီဆိုရင်ဒီရတဘောသက်ရှိပါ။ဝိနည်းနာတိကစိုက်ကြည့်ပါ။အင်းဒီလိုအင်းမှုသင်္ချာတဲ့နေရာကစောင့်ပြီးအေးတဲ့တဘောကိုတစ်ခုလုံးမြင်အောင်ရှိ။ဘုမှုတဘောအေဂုသဘောကပါတယ်လေဒီသောတ္တဖြစ်နော်။ဘုံလိုက်တော့ပထဝီဓာတ်သဘောတရား3မျိုး၊ဒီသောတ္တသဘောတရား2မျိုး၊ဝါယောဓာတ်သဘောတရား2မျိုး။အားလုံးသဘောတရားကိုလည်းကြည့်ရမယ်။ဖြစ်ခုနော်။3မျိုးသဘောတရားသိရတာကဒီသောချင်းတော်ကဘုရားရှင်ပုဂ္ဂိုလ်ကအဘဒ္ဒကိုသိနေကြတယ်။ဘာသာဒီအဘဒ္ဒကိုနောက်ခံနေရတယ်လို့ဆိုတော့အကြောင်းရှိပါတယ်။အဘဒ္ဒဆိုတာကကလတ်တူကြီးကျန်တဲ့သုံးပါးကိုသူကဖွဲ့စည်းတဲ့သဘောသုံးဖို့ဒုက္ခရင်းကယုတ်ရှိစိတ်ဝင်နေတဲ့သဘောဖြစ်တယ်။ကျန်တဲ့သုံးပါးသဘောတော်၎င်းနှစ်ပါးတော်၎င်းသုံးပါးလုံးတော်၎င်းမသင်ချင်ဖြစ်သည်သူအဘဒ္ဒကိုလည်းကံကုန်ကုန်နဲ့ရောက်ကြအောင်ဆိုတာပုဂ္ဂိုလ်ကရှုလို့ရဖို့ကနည်းနည်းသိချင်မှုရှိပါတယ်။ဒါကြောင့်ဒီအဘဒ္ဒကိုနောက်ဆုံးထားကြပါတယ်။အဘဒ္ဒကဘုရားယုံကြည်တဲ့ဘောကိုကြည့်တဲ့ဘောသိချင်းကြောင့်ဘုဒ္ဓဘောတရားကိုဘယ်လိုရှိမလဲလို့ဉာဏ်အဲ့ဒီကူရခဲ့တဲ့သတ္တဝိညာဉ်သဘောတရားကမာကျန်ရေးကြောချောပေါ့ရှားခုဒီသောတာသဘောတရားကပူရဲသဘောဤရဲသဘောနှစ်ခုဝါယောဓသဘောတရားကထောက်ကနဲ့သဘောသုံးကနဲ့သဘောသဘောတရားနှစ်ခုပေါင်းလိုက်တော့သဘောတရားပဲနှစ်ခုလေသေခုဒီသဘောတရားသေခုကိုထိုက်ခိုက်ထိုက်ခိုက်ရှုပါဒီသုံးကောင်းဆုံးကောင်းကနဲ့ကြည့်တော့ကောင်းကနေကြည့်တော့ဒီကောင်းများစွာတက်ကတက်ကံရှိနေမယ်ဆိုရင်ဘာဖြစ်လာမလဲဖွယ်ကြည့်တဲ့ဘောဉာဏ်မှသင်္ခါရလက်တတ်ပါတယ်အတင်းညာနိုင်ဘက်တော့ကြည့်စေသို့မဟုတ်တစ်ခိုင်းတော့ကြည့်စေဒီဘောတရားစေကုကတက်ကတက်ကံကိုရှိနေတော့လည်းပဲဝင်ကြည့်တဲ့ဘောကလည်းလည်းကိုယ်ကူနဲ့မပေါ်ခဲ့ဘူးဆိုရင်ဘာလုပ်ရမလဲကျောင်းကနေတဘောနဲ့မာရတဘောနှစ်ခုကိုဥစားပေးပြီးဖြစ်ပြီပါကျောင်းကနေတဘောနဲ့မာရတဘောနှစ်ခုကိုဥစားပေးပြီးပြုလိုက်ရင်လည်းသူပုဂ္ဂိုလ်ဒီဖွင့်ရှိနေတဲ့တဘောဒီလိုလုံးကိုကျိုးနေတဲ့ပြီးတာလို့ဖွင့်ရှိတဲ့တဘောပေါ်လာလိမ့်မယ်နမူနာဖြစ်နေပြီလေဆိုရင်ဒါပဲလက်ကောက်ဘုံညာဘက်လက်ကလေးနဲ့ဆက်ပြီးပါညာဘက်လက်ဝါးနဲ့ဆက်ပြီးဒါလည်းတင်းကျပ်ပြီးနေတဲ့ကျိုးနဲ့သိကြတယ်ဝင်သိကြတဲ့ဘုရားတော်ကိုသင်္ချာလာလိုက်ဝင်သိတဲ့ဘုရားကိုဒီလိုဉာဏ်များမှာအာဘန္ဒနလက္ခဏာအတွေ့အကြုံဒီလိုနဲ့အထက်ကံများကတုံးထားပါတယ်ဝင်သိတဲ့ဘုရားလက္ခဏာလို့ပဲတုံးထားတယ်သို့သောလက္ခဏာရတာပြည့်စုံကရံပရထံပြုခဲ့ကြတော့ဘုရားတိပြည့်စုံပဋ္ဌာနာသင်္ဂဟပြည့်စုံပဋ္ဌာနာကနတူဖြစ်နေတဲ့ပထဝီဓာတ်၊ရေသောဓာတ်၊ဝါယောဓာတ်ဒီဓာတ်သုံးပါးကိုပေါင်းစုဖွဲ့စည်းပေးတဲ့သဘောဒုတိယပဋ္ဌာန်အခြင်းအရာဖွင့်ထုတ်ထားတယ်။ပိဋကပဋ္ဌာန်ကရှိနေတဲ့ယောဂဉာဏ်နဲ့မှသင်္ကာရအခြင်းအရာပါပဲ။ဘာဝတ္တကိုရှိနေတဲ့ယောဂပုဂ္ဂိုလ်ရဲ့ဉာဏ်နဲ့မှဒီအခြင်းအရာသင်္ကာရနိုင်တယ်ဆိုတော့ဘယ်ခါကောအထုတ္တိဉာဏ်နဲ့သာလဲလို့မြင်တော့ ယုတ်ကရတိရင်းတဲ့အပန်းကိုညှင်းညွှန်းထားပါယုတ်ကရတိမမြင်ရင်ကုသိုလ်အပန်းကယုတ်ရှိတဲ့တဘောကရှိလို့ရတာစိတ်ချင်းချတဲ့တိတ်လုံးညံဒါပြီးတော့ယုတ်ကရတိတွေကအလွန်သိရတော့ဒီနေ့ဒီနေ့ယုတ်ကရတိတွေကိုမြင်တွေ့နေတဲ့အချိန်ကဒီယုတ်ကရတိတွေကိုအရင်ကပထမကြီးအာဘောဒီသောဝါယောအစရှိတဲ့ဒီတဘောဝါလေးတွေကိုခွင့်ကြံပြုပြီးဉာဏ်နဲ့ကြည့်ရအပန်းမှာယူကြည့်လို့သဘောတူဒီဖွင့်ကြည့်လို့သဘောကပုံပြီးသင်္ချင်ချင်းပြည့်တယ်။အဲဒီလိုတွေ့တဲ့အချိန်ကြောင့်အကျဉ်းကံဆရာတော်ကဒီသင်္ခါဟအပြည့်စုံတာနာဆိုပြီးတော့ကလတ်တူပြန်ယုတ်ပြားဉာဏ်ဓာတ်သုံးပါးကိုပယ်ရှင်းသိတဲ့သဘောတော့ဟုတ်ကလတ်တူယုတ်ပြားတွေကိုပယ်ရှင်းသိတဲ့သဘောဆိုပြီးယောဂီညာမှာသင်လာတဲ့ဥပဒါနာကာရပိစုပ္ပန်လို့ခေါ်စပ်တဲ့ပိစုပ္ပန်အနေအထားသို့ဆိုရည်တမ်းထားပါတယ်။အဲဒီဖွင့်ရှိတဲ့သဘောကယောဂီဉာဏ်မှာသင်္ချာသင်္ချာလာပြီးရှင်ယောဂီရဲ့သဘောကြောင့်ဆက်သင်ပါတယ်။ယောဂီပုဂ္ဂိုလ်ကအကျဉ်းဉာဏ်ပေါ်လေ။လောဘနဲ့ကုသနာနဲ့ကဒွေရောဖွေရောဒိဋ္ဌိရောဤရောအစရှိတဲ့ဒီအာဘောဂဒတာဆက်နေသူကိုသိနေတဲ့သိထားတဲ့ယောဂီပုဂ္ဂိုလ်ကဒီသင်္ချာမှာသိပါပြီလွယ်သွားတယ်။မကျွတ်တဲ့တဲ့ယောဂီပုဂ္ဂိုလ်ဖြစ်ခြင်းကဘာအပ်ခြင်းဘာအပ်ခြင်းဘယ်နည်းများယူကြနေတဲ့နေရာနောက်ကနေစပြီးတော့ယူကြည့်တဲ့ဘဝကိုဖြစ်ကြည့်ပါဒီလိုလိုသိသိနေတဲ့ဘဝကိုဉာဏ်နဲ့စိုက်ကြည့်စိုက်ကြည့်လိုက်လို့မှလွန်လာသူကိုနဲ့မတွေ့ဖြစ်နေပြီဆိုရင်တော့သူ့ဘဝကိုမလိုပါနဲ့ဘူရဲဘဝလေးနဲ့ပဲဖြစ်ဖြစ်ဘူရဲဘဝလေးနဲ့ပဲဖြစ်ဖြစ်သောမဟုတ်ဒုက္ခနဲ့သဘောနဲ့ပဲဖြစ်ဖြစ်ကျန်တတ်တဲ့ခုခုနဲ့တွဲပြီးရှိပါဒီရသဘောကုရသဘောတွေကမိမိကလည်းလည်းကိုယ်ကိုယ်သိရတတ်တဲ့ယောဂီပုဂ္ဂိုလ်အဖို့သိရတတ်တဲ့ယောဂီဖြစ်နေခြင်းကြောင့်ဒီကုရသဘောဤရသဘောတစ်ခုနဲ့ဆိုဖြစ်စေသောတဲ့သဘောနဲ့လည်းဖြစ်ဖြစ်တွဲပြီးဖြစ်နေတဲ့ဆင်းရဲဒီယောဂီရှိနေတဲ့သဘောတစ်ခုကိုလည်းဉာဏ်နဲ့မှလည်းကိုယ်ကိုယ်နဲ့သိနိုင်ပါတယ်နော်ယုတ်ရှိတဲ့သဘောကတော့ပက္ခရဏလက္ခဏာဆိုပြီးတော့ဒီလိုတစ်ကြံများတော့ဖွင့်ပြထားတယ်။ယုတ်ရှိတဲ့သဘောဖွင့်ရှိတဲ့သဘောကအာဘောဓသုံးလိုက်တဲ့ဓာတ်ဘယ်နှပါးဖြစ်သွားလဲ။ဓာတ်ကြီး၄ပါးသဘောတရားကဆင်းရဲခု။အဲဒီဆင်းရဲခုကိုဘုန်းကြီးပြောခဲ့တဲ့အရှင်အတ္တဉာဏ်ပြောမယ်ဆိုရင်သုံးလာတာသာရှိတာနော်။သုံးတဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောနေတဲ့သဘောထောက်ခံတဲ့သဘောညော့တဲ့သဘောညော့တဲ့သဘောပေါ်တဲ့သဘောဘူးတဲ့သဘောအေးတဲ့သဘောဖွယ်ပြီးတဲ့သဘောညွှန်ပြီးတဲ့သဘောပေါင်းလိုက်တဲ့ဘယ်နှခုလဲဆယ်နှခုအဲဒီအစဉ်အတိုင်းလေးလဲပထမအဖြစ်ကြည့်ရပါနော်အဲဒီအစဉ်တိုင်းတွေ့လာပြီဆိုလို့ရှိရင်တော့ဘုရားဟောဒေသနာကမှလို့ခေါ်ဆိုအပ်တယ်ဘုရားဟောဒေသနာခြင်းအတိုင်းစုကိုပြန်ရှင်းအကြောင်းကြည့်ရှိဖို့ရန်အတ္တအကရံဒီကမြတ်ကဆွေးထုတ်ထားပါလေဒီလိုဆိုရင်ဘုရားဟောဒေသနာတော်မှာကဘယ်လိုဟောထားလဲလို့ဒီကိုမလိုဘူးလားလိုတယ်ဆိုင်ဘုရားကဘုနာဇဗရံပိသဝေဒေကုဥမ္မာမေဝအကယံဓာတုသောသိသဘကတိအတ္တိဣမံသမိံကာယေပထဝီဓာတုအာဘောဓာတုတေဇောဓာတုဝါယောဓာတုတိဆိုပြီးဒီလိုဟောထားတယ်။ဒီခဏအိမ်ကြီးကမှဉာဏ်ကြီးဟုဆိုလက်လေးတွင်းပြီးတော့ယခင်ရတဲ့အတိုင်းဆိုင်ဆိုင်တဲ့အတိုင်းအိမ်အိမ်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းဉာဏ်နဲ့စိတ်ကြည့်သမှာကြည့်ရရင်ဒီခဏအိမ်ထဲမှာပထဝီဓာတ်အာဘောဓာတ်ဒီတော့ကြဝါယောကြဆိုတဲ့ဒီတည်းကြီးကိုရှိတယ်တွေ့နေတယ်လို့ဒီလိုခေါ်တာမြောင်းလေးပြုတ်ကိုသင်ကြားထားတယ်အဲဒီဟောကျင်ကပထဝီကအာဘောဓာဒီတော့ကြဝါယောကြဖြစ်ပါတယ်အဲဒီဒီဟောတာလည်းအစဉ်အတိုင်းဉာဏ်ကြီးကြောင်းရှိဖို့လိုတယ်ဒီလိုရှိဖို့လိုရင်ဒီကောင်ကအဲဒီအတိုင်းအစဉ်တိုင်းသင်ဖို့လာလို့မြေကြီးရှိပါနော်သင်လို့ရတဲ့ယုတ်ကြီးများကြရင်တော့သင်ပြီးလိုက်ပါမူလရနဲ့ယောဂီဖြစ်နေရင်တော့ဒုဏ္ဏလေးကကြပြီးသင်ပေးတယ်။ဘာဥပမာနဲ့ဒူတဲ့ဆိုရင်ပေါ့။ဤ33လုံးမှာခိုက်ခံလေးကကြတယ်။နှံပေမဲ့လည်းဒီကလေးကဝါလုံးလမ်းကကြပြီးသင်ပေးမှသဘောပေါက်မှသိခဲ့ရင်သူ့ကိုဝါလုံးလမ်းကကြပြီးတော့သင်ရတယ်။ဝါလုံးလမ်းကျင့်နေတော့ဒီလိုဖြစ်ရင်လေးကိုတစ်ခါပြန်ပြီးတော့ခိုက်ခံလေးကလည်းသင်ပေးရင်မဖြစ်နိုင်ဘူးလား။ဖြစ်နေပါလေဒီသဘောနော်။ ရဟောဒီကောင်ကိုဆက်ကျင်ပြီးတော့ပြင်းပြင်းနဲ့သဘောတော့မဟုတ်ဘူးပြောတဲ့သဘောလေးကယောဂီအများကြီးမှအရှိမယ်ဆိုရင်လက်ရှိတဲ့သဘောရှိတယ်ဒါကြောင့်ဝါလုံးနဲ့တက်ပြီးပြင်းပြင်းဖြစ်တယ်ဝါလုံးနဲ့လည်းစပြီးတင်လိုက်တော့ဒီရက်တော့ဒီလိုဖြစ်နေတယ်ဘယ်လိုခဏလေးစပြီးပြန်ပြင်းဖို့မလိုဘူးလားလိုရလားအဲဒါကြောင့်ဘုရားဟောဒီကောင်အတိုင်းဘဂဝိဒအာဘောဒဒီဇောဒဝါယောဒဒီအချင်းတိုင်းရှိရှိလို့ကြတော့မာကျန်လေးပြောချောဖို့မာပြောကျန်ချောလေးပေါ့ဒီလိုတွဲနေရမာကျန်လေးပြောချောဖို့ဒီလိုတွဲနေရပါတို့တော့မာရစုပြီးတဲ့နေ့ကျင်းပြောအောင်ဆိုရင်နည်းနည်းအချင်းယူပါဘာဖြစ်လို့လဲဉာဏ်ကသိမခက်သေးဘူးဉာဏ်ရစုပြီးတဲ့နေ့ဒီနေ့ထဲချောတာကိုယူမယ်ဆိုရင်အချင်းနည်းနည်းယူရလေရစုပြီးတဲ့နေ့ပေါ့တာကိုကျင်းပြောအောင်ယူမယ်ဆိုရင်အချင်းနည်းနည်းယူရတယ်ကြားတယ်ရတော့ဂရုပထမီအောက်စုလို့ခေါ်ဆိုအပ်တဲ့မာကျန်လေးကိုဒီလိုနဲ့ဟုတ်ပထမီအောက်စုလို့ခေါ်ဆိုအပ်တဲ့ပြောဆိုပုဂ္ဂိုလ်တွေဒီလိုပြတ်တဲ့ပြည့်စုံရှိနေတဲ့ယောဂီတွေဉာဏ်နည်းနည်းဆက်သွားတယ်။ဆံ့ဉာဏ်ဉာဏ်လေးရှိလို့ရတယ်။ဘယ်လိုရလဲ။မာရတဲ့ခုကဘန်းစင်းနေတဲ့ဒီပိုင်းနဲ့ကမာရတဲ့ဘောချမ်းတဲ့ဘောလေးတဲ့ဘောသုံးခုတွဲပြီးတော့ဒီလိုဆက်တိုက်ပေါ်တတ်ပါ။ပြောတဲ့ဘောတစ်ခုကဘန်းပြီးရှိနေရင်လည်းရောတဲ့ဘောချောတဲ့ဘောပေါ်တဲ့ဘောသဘောတရားတွန်းကိုသိတဲ့လူလူဆက်တဲ့ပုဒ်တဲ့အဲဒီကပေါ်လာပြီးရင်အဲဒီသူ့ကိုလည်းနည်းနည်းလေးပြတ်တယ်အဲဒီအတိုင်းနဲ့သူ့ကဓမ္မကျမ်းလေးပြောချောတော့လူကြီးဖွယ်ကြီးဘုံအေးဆောက်တော့အဲဒီအတိုင်းတိုင်းသူ့ပြတ်အဲဒီဓမ္မကျမ်းလေးပြောချောတော့လူကြီးဖွယ်ကြီးဘုံအေးဆောက်တော့ဆိုတဲ့ဒီသဘောတရားစနစ်ကိုအရင်အတိုင်းမာရကြီးနဲ့ခေါင်းကနေပြောက်အဲ့ဒီကျမ်းသာရှိတဲ့ကောင်းကနေကြည့်တော့အစ်ဒီလေးရာရှိတဲ့ကောင်းကနေကြည့်တော့အစ်ဒီသဘောတရားတွေသဘောတရားတွေကကောင်းကနေကြည့်တော့အစ်ဒီစိတ်တိုင်းကျပါတွေ့လာပြီဉာဏ်နဲ့မှတစ်ချက်ကြီးဒီမိနေအလုံးမှာကောင်းတဲ့ဆက်နေသူကြည့်ရင်တစ်ခေါက်ပေါ့နော်ဒီမိနေအကျိုးမှာကောင်းကနှစ်ခေါက်သုံးခေါက်တော့ရအောင်ဒီချင်းချင်းနဲ့ဒီချင်းနဲ့ငါ့နဲ့ချင်းချင်းရှိနေပြီဆိုရင်တော့ပုဂ္ဂိုလ်ကလောက်ပါမယ်အဘောကလည်းသုံးပြီးတယ်ဆက်လက်အကြောင်းပြပါသက္ကလံတိအတ္တနာရူပကံယအဝိဇ္ဇေတောဆိုပြီးတော့သက္ကလံရဲ့ရှုခွင့်တည်းပေါ်ပြတော့ပါဘူး။ဒီခန္ဓာကိုယ်တစ်ခုလုံးကိုဂျုံငုံပြီးတော့ရှုရတယ်။ဘာဖြစ်လဲရှုရလဲ။ဒရဝဏိကမာရှိတဲ့ဒီပြည်ထဲမှာကြမ်းမင်းကပုဂ္ဂိုလ်သတ္တဝါရှိတယ်ဆိုတော့ဒီသတ္တဉာဏ်အစွဲကလက်ချောင်းဒါကြောင့်လည်းဉာဏ်ဥဒိစ္စကလည်းပထမဒီသတ္တဉာဏ်ကိုယ်ရင်းကပထမဥဒိစ္စဖြစ်တယ်။ဒါကြောင့်ကောင်းကြည့်ရင်ကောင်းမရှိဇန်လေးပါကိုကြည့်ရင်ကိုမရှိဇန်လေးပါလက်ကြည့်ရင်လက်မရှိဇန်လေးပါဒီတော့ကြည့်ရင်လည်းဒီတော့မရှိဇန်လေးပါလို့ဒီအတိညာပေါ်အောင်ပထမချုပ်ကိုလွန်နေတယ်လွန်နေတဲ့အကျိုးကဒုယောဂီပုဂ္ဂိုလ်ကမလုပ်ရမလဲဘုရားကနေစပြီးအပေါ်နဲ့အောက်ညပြီးဒီလိုလုံးကိုချုံငုံပြီးတော့ဒီဇန်လေးပါကိုဆင်းသဘောတရားဆင်းတဲ့ကိုကိုမြင်အောင်ချုပ်ကောင်းကံရဲ့ဖြစ်လို့ပြောအကျိုးမတိုင်းနေလို့မင်းရင်တော့ယောဂီအများစုကတော့အစိတ်အင်းကြီးရှိတတ်ပါတယ်။ခေါင်းကနေပြောပြီးတော့ဒီသဘောတရားစနစ်ကိုစတဲ့ရင်ခေါင်းကြီးကိုဖဲနေတယ်။ဂုဏ်တဲ့ကိုစိုက်ပြီးပြုနိုင်တဲ့ဂုဏ်ကြီးဖဲနေတယ်။အဲဒီဆောင်ကတမန်ကြီးအစ်ကိုနှိမ့်သွားတတ်ပါ။ဒါကြောင့်ဂုဏ်တော်ကလည်းအပေါ်နဲ့အောက်ပြတ်ပြီးဒီကုလုံးကိုငုံပြီးတော့အတုတည်းခန္ဓာကိုယ်ရဲ့အတွင်းပိုင်းကိုဉာဏ်ဆက်ပြီးတော့မာတဲ့သဘော၊ကျမ်းတဲ့သဘော၊နေတဲ့သဘောပြောတဲ့သဘောပြောတဲ့သဘောပေါ်တဲ့သဘောယူကြည့်တဲ့သဘောကိုကြည့်တဲ့သဘောဘူးတဲ့သဘောအေးတဲ့သဘောထောက်ကမ်းတဲ့သဘောကျွမ်းကမ်းတဲ့သဘောပေါင်းလိုက်တဲ့သဘောတရားကလည်းဆိုလေသင်္ခါခုအဲဒီသင်္ခါခုကိုမြင်အောင်ကြည့်ရပါတယ်ဒီလိုနဲ့သင်္ခါမှဒီကသဘောတရားတွေကအမြင်နဲ့မှပြန်ကြည့်လို့လို့ပေါ်လာပြီဆိုမှတက်သိသိတော့ပြီအဲ့ဒီလိုကျင့်တဲ့ပုဂ္ဂိုလ်ကညကပြောနေတဲ့အတိုင်းနဲ့ကျင့်တော့ဖန်လို့ရမလဲ။ဆိုင်တိုင်းဆိုင်တိုင်းကြီးရရှိကြတဲ့အာနာပါနသုဒ္ဓဆံပမာတိထူထောင်ပြီးရတယ်။ဒီပမာတိကိုညထူထောင်ရတယ်။ထူထောင်ပြီးမှဒီကံကြီးလေးပါသဘောတရားချင်းတဲ့ကိုပရမတ်ခေါင်းမနေပြီးတော့အဖြစ်သွားအောင်ရှိရတယ်။ဒါကဆိုင်တိုင်းဆိုင်တိုင်းကြီးကြရမယ်။ပြီးတော့မှသဘောလုံးကိုဂျုံငုံပြီးတော့ဒီဓာတ်သဘောတရားချင်းတဲ့မျိုးကိုဉာဏ်နဲ့ပြီးအောင်ရှိရတယ်။ဒီလိုနဲ့ချိန်ကမှယောဂီအများကြီးမှသိတတ်တဲ့သဘောတရားကတော့ခန္ဓာကိုယ်မတွေ့တော့ဘဲနဲ့အကျုံးခဲပြီးအစုပုံကြီးအဖြစ်နဲ့ဉာဏ်နဲ့မှသင်လာတယ် အဲ့ဒီလိုသင်္ခါရီဆိုလို့ရှိရင်ပုံကြသွားပြီ။ဒါတော့ဘောလင်းအရှုပ်ကုန်ပဲတွေ့နေတယ်ခန္ဓာကိုယ်ကြီးမတွေ့တော့ဘူးဆိုလို့ရှိရင်ဒါတော့လည်းခံကြသွားပါပြီ။အဲ့ဒီသင်္ခါရီဒီဒါအတုံးရဲ့အရှုပ်ကုန်ကြီးမှာမရဉ္ဇနိသာသောဘောဓိပန္နိကိုယ်ထောက်တော့ဆိုတဲ့ဒီဘောဓိအစဉ်တစ်ခုကိုသွားအောင်ရှိနိုင်လို့ဉာဏ်ကြီးလိုလိုဉာဏ်နဲ့သင်္ခါရီဆိုရင်သုံးသင်္ခါရီမှာလောက်ရပါလေ။မရဉ္ဇနိသာသောဘောကိုကြည့်ပြီးတော့ပထဝီဓာတ်ယုစီဘာဒီဘောဓိနာကုတ်ကိုဉာဏ်နဲ့ဉာဏ်ကြည့်ပြီးတော့အာဘောဓိကုရေသဘောဤရေသဘောသဘောဉာဏ်နှစ်ခုကိုဉာဏ်နဲ့ဉာဏ်ကြည့်ပြီးတော့ဒီသောဓာသောက္ခာနဲ့သဘောဒုက္ခနဲ့သဘောဒီသဘောတရားနှစ်ခုကိုဉာဏ်နဲ့ဉာဏ်ကြည့်ပြီးတော့ဝါယောဓာလို့ဒီလိုကြည့်ပါမာဇာနဲ့ရကြဖို့ဆိုတဲ့သဘောတရား၆မျိုးကိုမမြင်မဲနဲ့ပထမဉာဏ်လို့တော့ဒီမရှိပါနဲ့ယုတိဘုံဒီဘောဓိယနှစ်ခုကိုလည်းဉာဏ်နဲ့မြင်အောင်မကြည့်နိုင်လဲမမြင်ပဲနဲ့အာဘောဓိလို့သာမရှိဘူး။ဘူရတဘောဣရတဘောဓိယနှစ်ခုကိုလည်းဉာဏ်နဲ့မမြင်ပဲနဲ့ဒီသောဓာတ်လို့သာမရှိပါနဲ့။သောက္ခာယတဘောဒုက္ခနဲ့တဘောနှစ်ခုကိုလည်းမမြင်ပဲနဲ့ဝါရောဓာတ်လို့သာမရှိရဲ့။ရှိလိုက်ရင်သုတ္တမထံမှာဖြစ်မယ်။တကယ်ဉာဏ်နဲ့သုတ္တန်ပြီးတဲ့ကမ္မထံဖြစ်ပါလား။မသိဘူးလောကမထံကတော့တကယ်လူနဲ့တောက်တာနေရက်ရုပ်အစ်ပရမတရားဟိကိုမြင်နေတဲ့သောအားရှိပါမလားမရှိဘူးနော်ဒါကြောင့်အဲ့ဒီလိုရှိလိုက်ရင်ပထဝီဓာတ်အာဘောဓာတ်ဒီယောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်ဒီယောဓာတ်ဝါယောဓာတ်ဒီနည်းနဲ့ကြည့်ပါဉာဏ်ရည်ရဲ့ဓာတ်ရဲ့သဘောလက္ခဏာတွေကမသိမသိဖြစ်နေတတ်တယ်ဉာဏ်နဲ့ဉာဏ်နဲ့ကမ္မထာဉာဏ်ဆုံးကိုမရောက်ဖြစ်တယ်။ဒါပေမဲ့ဒီညာမှာပုံပြီးပြဋိဌာန်းနေတဲ့နောက်ကအချက်တစ်ခုကတော့ဘုလိုကဒီနေ့မှဆက်သမာဓိကိုပြန်ပြီးခြေတော်နေတဲ့အပိုင်းမှာဓာတိနေပါရဲ့ဉာဏ်နဲ့အာယုံစမ်းလည်းကိုမကြည့်ပါနဲ့ဆိုပြီးအထင်ကရာဤကညာကဒီကြံသတ်အပ်ပြီးသိတာပါရည်ရည်လေးပါရင်ဒီမဲ့အာယုံကိုသွားထူလိုက်လို့ဖြစ်နေတဲ့ကမ္မတန်ဖုံးပြီလားမဟုတ်တော့ဒီသင်္ခါရကိုပြောတာနော်ရှင်းတဲ့အသင်္ခါရရှိအောင်ဖြစ်ပါတယ်ခုကရည်ရည်လေးမနဲ့သမာဓိထူတော်ကအသင်္ခါရရဲ့အတွက်သောတိကမှာခန္ဓာကိုယ်ထဲမှာရည်ရည်လေးပါရင်ဒီမဲ့အာယုံကိုခေါ်ဆိုအပ်တယ်ပေါ့ဒီနဲ့အာယုံကြတဲ့အာယုံနာနဲ့အာယုံအစရှိတဲ့ဘောရဖွင့်ရတွေကိုလည်းရှိမယ်ဆိုလို့ရှိရင်တတိယဘဏ်နဲ့ပြုံးနေတဲ့သမာဓိဒီဒီဆိုသွားတဲ့အတွက်အဒီအတန်းပြင်းနေတဲ့စံရင်းဒီသမာဓိဖြစ်နေပါမလားမဖြစ်နိုင်နော်ဘုရားသမာဓိဆိုတော့ဓာတ်ဓမ္မထံကိုဖြစ်သမာဓိဆိုတော့ဖြစ်နေပါတယ်ဒါကြောင့်တတိယဘဏ်ရဲ့ပြင်းတဲ့အာယုံတွေကိုမကြည့်ပါနဲ့သူရဲ့ပြင်းတဲ့အာယုံတွေပြည့်ရတယ်ဖြစ်ချင်းဖြစ်မယ်ပရမတရားတွေလည်းဖြစ်ချင်းဖြစ်မယ်မည်သည့်အာယံကိုမြတ်ဒီသင်္ခါမမကြည့်ပါနဲ့ပြောပြီးအလွန်အရေးကြီးတဲ့သီလသမ္မာစေကိုဆက်မှတ်ပေးကြပါရဲ့။အဲဒီသီလသမ္မာစေကိုယုံကြည်စွာလိုက်လာဖို့လိုအပ်ပါတယ်။အဲဒီလိုတတိယအပေါ်၌ဘာဝနာစိတ်ပညာသတ်ပြီးဒီနေရာဒုဒ္ဒလိုက်တဲ့အခါမှာအာနန္ဒကမထံဖြင့်သရတ္တသမာဓိကိုအခြေခံပြီးမှဒီကမထံကိုကုလာတဲ့အတွက်သောယောဂီပုဂ္ဂိုလ်အဖို့သမာဓိရှိဖို့ကတော့ပြင်မခဲ့ဘူးသို့သော်အာနာပါနသုဒ္ဓတန်ကိုဝိပဿနာရဲ့အခြေပါရကအဖြစ်နဲ့သမာဓိမကျတော်မဲ့ယတိလေးပါးဖြင့်စတဲ့ရင်သမာဓိကျောင်းတဲ့ပုဂ္ဂိုလ်အဖို့တော့ကျွတ်တဲ့ရုပ်ပြညာမှာဒီတိုင်းမှာနည်းနည်းသမာဓိဖြစ်ဖို့ရန်ဆက်ခဲ့တဲ့ပုဂ္ဂိုလ်လေးရှိတတ်ပါတယ်။ဉာဏ်ကူတဲ့ပုဂ္ဂိုလ်လေးရှိတတ်ပါတယ်။ဘာပေါ်မှာသိခြင်းပြီးဖြစ်ခဲ့ရတဲ့ဉာဏ်ကူရတယ်လို့မြင်ရင်တော့အတိတ်ကကြည့်ရင်ဒီလိုခဲ့တဲ့ဗာမီအရှင်အဝါရီပေါ်မှာမူတည်ပြီးတော့ကျက်ကျဲပုဂ္ဂိုလ်လေးဒီဟန်လည်းဘူးတဲ့ပုဂ္ဂိုလ်လေးရှိပါတယ်။ဘာရမီကတော်လေးဒီညောင်းလာပြီးတော့လည်းပုဂ္ဂိုလ်နဲ့ဓမ္မသူဖြစ်တယ်။ဘာရမီကအနည်းငယ်အမ်းလို့နေခဲ့တယ်ဆိုရင်တော့တရားမီပြင်းပြင်းထန်ထန်ကြိုးစားရတဲ့သဘောရှိပါတယ်။မဟာကြီးကမသိဉာဏ်ကြီးတယ်လို့ပေါ့နော်။ဒီပုံသုံးချက်လောက်ကြိုးစားရတယ်လို့ပေါ့တရားမီပြင်းပြင်းထန်ထန်ဆက်ပြီးတော့ကြိုးစားရတဲ့သဘောတော့ရှိတယ်။ဒါတော့အဲဒီလိုကြိုးစားတဲ့အပိုင်းလေးမှာဒီကဒဏ္ဍာရီလောက်ဆိုရင်ဘယ်လောက်ရင်းနေလို့မင်းတော့ဒဏ္ဍာရီဒဏ္ဍာရီလောက်ဆယ်ရင်းလောက်အထိရင်းနေလို့ရှိရင်တော့သို့ပုဂ္ဂိုလ်ကဘာလုပ်နေလဲသို့ဒီကမှာဘာနဲ့ဒီသမတိတ်ကမှာ အမိညာမှပြည့်ညက်တွေကိုကျော်လွန်လွန်မြောက်သွားအောင်ဖြစ်ပါအမိညာမှပြည့်ညက်ကြတာကဘာလဲပထမဉာဏ်ဆိုတဲ့နာမည်အာဘောဓဆိုတဲ့နာမည်ဒီသောဓဆိုတဲ့နာမည်ဝါယောဓဆိုတဲ့နာမည်အဲ့ဒီနာမည်တွေကိုကျော်လွန်လွန်အောင်ဖြစ်ပါဘာပြောလို့လဲနာမည်အပေါ်မှာတောင်းတင်မနေသေးနဲ့ဒါသဘာဝလက္ခဏာသဘာဝလက္ခဏာအပေါ်မှာဥစ္စာပြည့်စုံရှိပါလို့ဒီလိုပြောတယ်စိတ်ကစိတ်ဉာဏ်ကဉာဏ်တော့အတိစိတ်ကဉာဏ်ကြီးသလိုဖြင့်မိမိကခန္ဓာကိုယ်သွားတယ်သိကြတယ်ဆိုရင်ပထမဉာဏ်မှာမာတဲ့သဘောအဘောဇ္ဇမှာယူကြည့်တဲ့သဘောဤသောဇ္ဇမှာဘူးတဲ့သဘောဝါယောဇ္ဇမှာထောက်ခံတဲ့သဘောသုံးလိုက်တဲ့သဘောကနေကိုလေလေးခုအဲဒီသဘောတရား၄ခုကိုဥစားပေးပြနေပါဆိုတော့အဲဒီလိုသိတဲ့အခါမှာဒီကျက်ရောက်ပြီးနေတာငါးတဲ့သဘောကြီးကလုံးပြဲလာပြီးဘောင်းကြီးတစ်ခုလုံးဆဲနေတယ်ဒီကိစ္စမှာခဏကြီးမရှိဖြစ်တတ်တယ်အဲဒီကံမျိုးကြတယ်ဘာလို့ရတယ်ပြောတဲ့သဘောပြောင်းပြန်ပြရအဲဒီလိုစက်နေအောင်အကျက်မာကြံရင်ပြောဆိုဖို့ယုတိပန်ဒီပွေးသောတဲ့သဘောတရားစနစ်ကိုသင်ပြည့်ကြည့်လို့ရအောင်တတ်တတ်နဲ့ပြောင်းလေ့ကျင့်မှာတို့ဒီပထမဆုံးတာနော်ခုလိုအကျင့်ချင်းဖြစ်တဲ့အကျင့်ကမှာအသုံးချရတဲ့လက်နဲ့ကောင်းတဲ့ခုဖြစ်ပါတယ်။ယောဂီဘုခုတဥ္စုကြပါစို့သူကခန်းရည်ကြီးလို့ပြောတယ်ခန်းရည်ကြီးလို့ပြောတယ်ဒီကောင်မှာဖဲပြီးအမြဲတမ်းနာနာလာတယ်ညာလာတဲ့အချိန်ခါကျတော့သူ့ရဲ့အချိန်ခါကျတော့သူကပြန်ပြပြီတရားချုပ်တဲ့ကောင်မှလာပြီးပြန်ပြပြန်ကြတော့ဘုန်းကြီးကအဲ့ဒီမကြီးဒီလိုလိုဖြစ်ရင်တော့အဲ့ဒီလိုဆင်းပြီးတော့မာလာတဲ့အခါမခံနိုင်တဲ့အခါဒုက္ခမှာအမတ္တနတ်ကြီးကြဲခတ်မှုတွေရှိလာတဲ့အချိန်မှာအဲ့ဒီဒုက္ခတဏှာလောက်ကိုဖွင့်ပြီးဓာတိလေးပါးဆိုင်ပြီးပါဆိုင်ရတဲ့လူကအဲ့ဒီဓာတိလေးပါးထဲမှာဘယ်ကကလွန်ကျဲနေတယ်ဆိုတော့ဘုန်းကြီးပြန်ပြီးတော့ပြောပါသူ့ကိုဘုန်းကြီးကပြောလိုက်ရလိုက်တဲ့အချိန်ဆန်ချက်တော့ဒီတော့နောက်တစ်ခါလည်းလမ်းပြောက်တယ်။ဒီလိုအဲ့ဒီနေရာမှာသေစုချမ်းချမ်းဆက်ကြည့်လိုက်တော့မာရတဲ့ဘောနဲ့ပူတဲ့ဘောတွေကလည်းလုံခဲ့နေတယ်ဆရာ။ဒါကဒီလိုလိုဖြစ်နေ။ဒီတိုင်းတရားတွေနဲ့ကျင်းဆောင်မှာအဲ့ဒီနေရာကိုပဲပြန်ပြီးတော့တလေးပန်းဆက်ပြီးတော့ပြောတဲ့ဘောနဲ့ပြီးတဲ့ဘောနှစ်ခုကိုဥစားပေးပြီးတော့ဆက်ကြံနေရှုပါတဲ့နေ့ဆက်တဲ့ကိုဖြစ်တယ်ရဆိုင်ထားပါလို့သူ့ကိုအကြံဉာဏ်ပေးလိုက်ဒါနဲ့ချင်းပြန်သိရအောင်။အဲဒီလိုကျန်တဲ့ဖိလိုက်တဲ့ရှင်ကမှဘုရားကမာဇဏိပြောချောက်ကိုယုတိဖြစ်ပြီးမွေးတော်တော်ဆိုတဲ့ဒီသဘောတရားဆင့်တဲ့ပုဂ္ဂိုလ်သုတ္တလည်းပြီးရှုသာနိုင်တဲ့ယောဂီပုဂ္ဂိုလ်ဖြစ်နေခြင်းကြောင့်ဒီကလည်းအကျောင်းတစ်ခုပေါ့။ဒီကလည်းအတိတ်ကပါရမီအရှင်မတော်လေးအကောင်းတဲ့ယောဂီတစ်တော်ကောင်းသူဖြစ်ပါတယ်။ဒါကြောင့်ပြောတဲ့သဘောနဲ့ပူတဲ့သဘောဒီနှစ်ခုကိုဥစားပြီးပြီးသက်လေခံတဲ့နိုင်အောင်ပြုနိုင်တဲ့အတွက်နောက်ဆုံးမာရတဲ့ဘောနဲ့မာရတဲ့ဘောနဲ့ပူတဲ့ဘောတွေဒီစီစီရောက်ပြီးတော့နိုင်ခြင်းကြည့်ကြည့်တဲ့သဘောတရားတွေလည်းရောက်ကုန်ပါအဲဒီချိန်ကစားပြီးနောက်ထပ်ဝိပါဒနာပဲရောက်တဲ့အချိန်ဆက်လက်အထောက်တော်လည်းဘယ်တော့မှဒီညာတဲ့ဒီကောင်းတဏှာမှာမှညာနဲ့ခြင်းနဲ့ကြည့်တဲ့ယောဂပြမပေါ်တော့ဘူးဆိုပြီးဒီလိုပြောတော့ပုဂ္ဂိုလ်ရင်းဒီလိုဖြစ်နေသလားလို့သူကမေးပြန်ကြည့်နော်မကြည့်နိုင်တဲ့ပုံစံတွေလည်းရှိပါတယ်။နမူနာဖြစ်တဲ့ဆင်းပုတ်။ဦးဇင်းတို့ရဲ့သုံးလောကလူသားများစွာပြန်ခံလာတဲ့ဝိညာဉ်ဖြစ်တယ်။ဒါ riline တက်တဲ့ချင်းပြန်ပြုံးနေဒီခံလာတဲ့ဝိညာဉ်ကြောက်ကြလား။ဒီရောက်။ဘာဖြစ်လဲလဲ။အတိတ်ကအကျိုးပေးနေတဲ့ကံအကျင့်ဝါတက်တဲ့ဆင်းပြင်းနေတယ်။ကံအကျင့်ဝါလေးကညောင်းနေသွားရအောင်ပြန်ပေါင်းစမ်းနေတယ်ပေါ့။ကံအကျင့်ဝါကဆင်းပြင်းနေတယ်ဘုရားရှင်ကန္နာမှာပြပေါ်လာတဲ့ဒီခန္ဓာရဲ့ဝိညာဉ်ကအမရဏတိတဝိညာဉ်ဖြစ်တယ်။ဒီချင်းနဲ့အဆုံးပိုင်းချင်းရှိတဲ့ဝိညာဉ်သုံးခုဖြစ်မှာ။မတည်မခြင်းတော့မှမပြတ်တဲ့ဥပရိနာမျိုးဖြစ်။ဘုရားရှင်ကန္နာမှာဒီလိုဝိညာဉ်မျိုးရှိဖြစ်တဲ့ချင်းဒီရုပ်ရှင်ပုဂ္ဂိုလ်မှာလည်းဒီလိုဝိညာဉ်မျိုးတွေမရှိနိုင်ဘူးလား။ရှိနေပါလေ။ဆက်ကြဘုရားရှင်ရဲ့ဝိညာဉ်အလုံးပြောပါမယ်ဖြစ်တယ်။ပုံသေးစည်းကမ်းစမှချင်းခြားခြားပြီးတော့ဖြစ်ပါမလား။မဖြစ်နိုင်ဘူးနော်။အဲ့ဒီကအကျိုးပေးနေတဲ့အကုသိုလ်ကံလေးကအချိန်ဝါညွန်နေတယ်လို့သုတ္တကံလေးကိုသိတဲ့သမာဓိဖြစ်တော့ရက်နဲ့ကြိုးပမ်းလိုက်တဲ့အခါကုသိုလ်ကံအချိန်ဝါတွေကအန်းကောင်းနေပြီအကုသိုလ်ကိုပဲနေနေသွားအောင်ပြန်ထောက်တော့ဒီပါနော်။အဲဒီမှာလောဘကြီးနေလောက်ခအစိတ်တွေတခုဒီမှာလေးတူပဲသူနဲ့ရုပ်ရိတ်တာကောင်တော်တုံးနေပြီဘယ်ရတာတော့ဒီပုံစံအဲ့အမြဲဖြစ် ဘယ်လိုပုံစံလဲမျက်စိဖိတ်လိုက်ပြီဆိုတာနဲ့ခေါင်းကြီးဖိတ်နေတယ်မျက်စိမဖိတ်ရဘူးရိုက်ခိုင်းနေဆိုပြီးမျက်စိဖိတ်လိုက်ရင်ခေါင်းကြီးဖိတ်နေတယ်ဘယ်လိုမှဖြေလို့မရဘူးဒီနေရာတော့ခေါင်းကြီးကသူ့တက်အခုလိုပေါ့ဒီကအတိုင်းပြောတယ်သဘောချိုးတယ်သဘောပေါ့တယ်သဘောတန်နေပြင်ပြီးနေအောင်ရှိပါဆိုပြီးတိုက်တွန်းရင်စတိုင်းတိုင်းချင်းပြောတာချိုးတာပေါ့တာအများကြီးသူဆိုင်နေရသေးရလားဆိုစိတ်ကိုနိုင်နေ။လေးရငါးရလောက်ကြတော့မနိုင်ညာမှုဖြစ်နေတယ်။လူသားတွေစိတ်ကြီးပါပြန်ခိုင်းညာနေ။နိုင်လိုက်မနိုင်လိုက်နိုင်လိုက်မနိုင်လိုက်နောက်ဆုံးတော့သူကမနိုင်ကြည့်ပြီးဆက်ပြေ။နောက်တစ်ချိန်တနည်းနည်းကြပြန်လာပြန်လေဒီပုံစံလိုက်လိုက်ပြင်ပေးတယ်မနိုင်ညာမှုပြန်ပြေးတယ်။နောက်တစ်ချိန်လာပြန်လေမနိုင်ညာမှုပြန်ပြေးတယ်။ဒီလိုပုဂ္ဂိုလ်တွေမရှိနိုင်ဘူးလား။ဒီမှာလေသဘာဝကြောင့်လို့ဆိုတော့သူရဲ့အတိတ်ကအကျိုးပေးနေတဲ့အမှုတွေကအချင်းဝိုင်းလေးကအကောင်းကြီးနဲ့အချင်းဆောင်ဖြစ်ကောင်းဖြစ်နေပါလေ။ဒါဖြစ်လို့လေ။ဘုရားတို့ဒီဒုက္ခတဟတို့ခန္ဓာဝိညာဉ်ဖြစ်ပေါ်လို့ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့လမ်းတင်ဆိုင်ဆိုင်နေတဲ့ဒုက္ခဝိညာဉ်ပဲ။ဒီဒုက္ခတဟတို့ခန္ဓာဝိညာဉ်ဖြစ်ပြီးအာဟိအသုဒ္ဓဝိညာဉ်ဖြစ်ပါလေ။အာဟိအံကုဒလဝိပ္ပတိဆိုတာကအတိဘဝတစ်ခုကသူ့သူပြတ်ထောင်ခဲ့တဲ့အကုဒ္ဒကအရှင်အဝါကြောင့်ဖြစ်ပေါ်လာရတဲ့ရှင်တဲ့ခံစားချက်ဖြစ်ဒီအကုဒ္ဒကအရှင်အဝါတွေကတအားကောင်းနေပြီဆိုရင်သူ့ရဲ့အကျိုးကဆက်လက်ပြီးဒီမှာပဲအကုဒ္ဒကအရှင်အဝါတွေကလည်းညွန်နေတဲ့မိမိကလည်းကုဒ္ဒတွေကိုဆက်လက်ပြီးကြိုးပမ်းနေစေချက်ဆိုသူချင်းဆုံးကကုသိုလ်ကံကဒီအကုသိုလ်ကံရဲ့အကျိုးကိုဆက်တော့နှိမ့်တဲ့သွန်အားဖြင့်ပေါ်ခြင်းနဲ့ပေါ်လိုက်တတ်ပါရဲ့။ဆက်တဲ့အချင်းချင်းပြောလို့တော့ပြရမယ်နော်။ဒါကြောင့်ခုဒီကံကြီးလေးပါဖြင့်သမာဓိဆိုတဲ့အချင်းတိုင်းလေးဆိုတဲ့ဒီဇာတိယခုနကပြောလို့ကသိက္ခာတတော်ညီဝလာတဲ့အချိန်ခါမှာမာရတဲ့ဘောယူသိတဲ့ဘောပူတဲ့ဘောထောက်တဲ့ဘောဆိုတဲ့ဒီဘောတရား၄ခုကိုဥသာပြုပြီးရှိလိုက်တဲ့အပိုင်းမှာလက်ချွတ်ယောဂီပုဂ္ဂိုလ်များအဖို့ဒါအတုံးခဲကြီးကိုတွေ့တယ်အဲဒီအတုံးခဲကြီးကိုတွေ့လိုက်တဲ့အပိုင်းမှာဒီအတုံးခဲမှာပဲမာကျမာနတဘောယူကြည့်တဲ့တဘောပူတဲ့တဘောထောက်တဲ့တဘောတွေကိုဆက်ပြီးပြုလိုက်လို့ရှိရင်မကြမ်းလေးအချူတွေ့တယ်ပါလေမျိုးကိုရောင်သွန်နေတွေ့ရင်တွေ့တယ်ပါတခြားဘုံကောင်များမှာကလည်းကတော့အထက်ခဲတွေကြည့်နေတော့မာနေပြောတဲ့တဘောပြောဆိုင်ရမျိုးစင်းမှုကတိတ်အားကောင်းနေရင်ဝေစင်းမှုတဘောပြောဆိုင်ပြရဘူရတဲ့ဘောရင်ကတိတ်အားကောင်းပြီးဒီတဲ့ဘောပြောင်းဆိုင်ပြရထောက်ကံတဲ့ဘောရင်ကတိတ်အားမရနေရင်တုံ့ကံတဲ့ဘောနည်းနဲ့ပြန်ပြီးတော့ဆင်းပြရဒါရင်တော့မမြင်ရနေတော့ပြောတဲ့ဘောဆိုးတဲ့ဘောပေါ်တဲ့ဘောနည်းနဲ့ပြန်ပြီးတော့ဆင်းပြရပါတယ်တခြားရင်တုံ့ကံမှုတွေကတိတ်အားကောင်းပြီးဆိုရင်လည်းထောက်ကံတဲ့ဘောနည်းပြောင်းဆင်းပြရဥပမာလေးတစ်ခုပြောရင်ဒီလိုဇဘောမှာဆရာကြီးတစ်ခုသင်ထားတယ်ဒီကနေ့ဆက်နေတယ်။ဆိုင်တဲ့ဒီကောင်မှာဒီဆရာကြီးကတစ်ဖက်ထင်းနဲ့လှုပ်ရောညီသွားနေတယ်ဒီကောင်လှုပ်တယ်။နေတဲ့အညာဝတ်တို့တစ်ခုနဲ့သိထားလိုက်ရတယ်။သုံးချင်းကောင်ကသူဆရာကြီးဒီနေသား။အဲဒီပုံစံနဲ့ခန္ဓာကိုယ်ကတစ်ဖက်ယောဂီပုဂ္ဂိုလ်တွေကဒီတို့နဲ့တက်တယ်ဆိုတော့တစ်ဖက်တက်ရှိနေခန္ဓာကိုယ်ကြီးကလှုပ်ပြီးခါနေရော။အဲဒီဒီကောင်ကနေတဲ့ဒီတက်နဲ့ပြောင်းပြီးသင်ပြရတယ်။လေရတဘောကိုဆက်ရခံတယ်ဆိုရင်လည်းဒီခန္ဓာကိုယ်ကြီးမှာတုံ့ပြန်တဲ့တက်တဲ့အစီအစဉ်ပြောပြီးတော့ဉာဏ်ဖတ်တာပါနော်။ဒါကြီးတော့အခက်ခဲလေးတွေကြည့်တဲ့အတွက်တန်တဘောကြီးရဲ့စနစ်ဖို့ကိုသုံးဖို့ပြင်းပြင်းလေးအရင်ဖြစ်ပါတယ်။အဲဒီတော့သုံးပြီးတဲ့ရောက်ပြီဆိုတော့ကောင်းကတမာရီဖြစ်လာပြီဆိုလို့ရှိရင်ခန္ဓာကြီးကျွမ်းကျင်တယ်ကလည်းပေါ်လာပြီတနာယီတနာယီဆက်လို့ဖြစ်တယ်။ဒါကြီးလေးပါအရုံနဲ့စိတ်ကိုညှောဆော်ကတ်ထမ်းနေလို့ဆိုရင်ဘုရားကမာရတဲ့ဘောယူကြည့်တဲ့ဘောဘူးတဲ့ဘောထောက်တဲ့ဘောဆိုတဲ့ဒီဘောတရား၄ခုကိုဥစားဖြစ်ပြီးတော့တမာရင်းဖြစ်နေပြီ။ဒီတော့ဒီလိုလိုက်တဲ့အချိန်ကမှမကြမ်းဘူးအချိန်ကာလအတွင်းမှာဒီဘောရောင်စုံမြင့်တက်အမြန်တခုတွေ့နေဒီဘောလုံးကိုခြုံထားတဲ့ဘော။နင်းနေနင်းကိုရှင်ဝိကတောင်းနေကိုအုံဆိုင်ထားတဲ့ပုံစံလုံးခန္ဓာကိုယ်ကြီးတစ်ခုလုံးကိုဒီအခုငွေကအုံဆိုင်ထားတဲ့ပုံစံလုံးမြင်တဲ့ဆင်တာတဲ့အဲ့ဒီလိုသင်္ခါရကြီးဆိုလို့ရှိရင်မူလရှိနေတဲ့တက္ကူတော်မထပ်ပါနဲ့လုပ်ပေါ်ဘာမှသိပြီးတော့အာယုံမပြုတ်နဲ့တော့ဘာဖြစ်လို့လဲဘောဇမှာမခိုင်ရတဲ့တဲ့သဘောရှိနေတယ်။အဲ့ဒီလိုဆက်ပြီးတတိလေးပါဖြင့်သမာဓိဇောလိုက်လို့ရှိရင်သမာဓိဇောရင်ကဖြစ်လာတဲ့အခါဝါဘဆိုင်ကိုကျူးနေတဲ့အဖြစ်သွားတယ်။အဲ့ဒီအဖြစ်ကလည်းနိုင်ဝဲတနိုင်လောက်ခိုင်ကနေပြီးသိနေတာပဲ။ခိုင်ကနေပြီးသိရင်တော့ ်တဲ့ဘာမီးရင်းရောင်းနေတဲ့တော်တော်ဖြစ်နေတယ်အဲ့ဒီအရှင်မလေးတဲ့မိမိကလည်းလည်းဘုရားရှင်ကိုရက်တာပါတယ်သဘောမပေါက်ဖြစ်နေခဲ့တယ်ဆိုရင်တော့ဒီအကျိုးကလည်းနိုင်ရွက်တနိုင်လောက်ခိုင်ကနေနေဆိုရင်တော့မလုပ်ရမလဲဒီလိုမှသူတွေကအတိုင်းမာရတဘောကိုချုံကြည့်လိုက်ဒီအကျိုးမှမာရတဘောကိုချုံကြည့်လိုက်ဘောလုံးမှာမာရတဘောကြည့်လိုက်ပြီအခုလုံးကြီးမှာမာရတဘောကြည့်လိုက်အဲ့ဒီလိုဆက်လက်ဆက်တာအကြောင်းကိုရှင်းပြရအောင်ဒီလိုကြည့်ဆိုလို့ရှိရင်ဘာဖြစ်လာမလဲဒီအခုလုံးကြီးမှာလည်းမာရတဘောကိုလွန်လွန်နဲ့တဘောပေါက်တတ်တာမာရတဘောကဘောပေါက်ပြီနောက်ထပ်တဘောတရားတစ်ခုတို့ကြည့်ကျမ်းနဲ့တို့ဒီဘောလုံးမှာချုံပြီးမာရတဘောကျမ်းနဲ့တဘောဆိုင်လိုက်အဲ့ဒီအခုလုံးကြီးမှာမာရတဘောကျမ်းနဲ့တဘောဆိုင်လိုက်အရင်ကတက်တက်ကဆိုရင်မာရတဘောကျတဲ့တဘောနှစ်ခုဒီအကျိုးကြီးမှလည်းတဘောပေါက်သွားနိုင်တယ်။ဆိုတော့ဒီအကျိုးကြီးအပြင်းမှပေါ်နေတဲ့အင်းတော့မဆိုင်ပါနဲ့နော်။ခန္ဓာကိုယ်ကြီးကဘဝမှဆိုင်လို့အကျိုးကြီးဖြစ်နေဒီခန္ဓာကိုယ်ကြီးမတည်တော့ဘူးဆိုမှဒီခန္ဓာအိမ်မှာရှိတဲ့အကျိုးကိုမှလည်းဆိုင်ပါ။အပြင်းမိတာမရှိကောင်းလို့ပြောတာဆိုရင်ဘာရှိခဲ့ရင်အဲ့ဒီအကျိုးကဒီအချိန်ကမှအာဒိဋ္ဌဖြစ်နေတဲ့အဲ့ဒီအကျိုးကြီးအတိုင်းမှဆံတဲ့ဆိုလည်းလည်းတဲ့ဒီကြီးကြောက်သွားလို့ကျတော့ဘာသူ့မှမသိဖြစ်သွားတယ်။ဒါကြောင့်ဒီခန္ဓာအိမ်မှာအသူလုံးကြီးဖြစ်လာနေတယ်ဆိုရင်အဲ့ဒီအသူလုံးမှာမာရတဲ့ဘောကျန်တဲ့ဘောနှစ်ခုသဘောဟမ်ခန္ဓာအိမ်ကြီးမှာမာရတဲ့ဘောကျန်တဲ့ဘောနှစ်ခုဆိုတဲ့အသူလုံးကြီးမှာမာရတဲ့ဘောကျမ်းတဲ့သဘောနှစ်ခုရှိတယ်ဒီလိုကြောင်းကြည့်အဇူမာမာရတဲ့သဘောကျမ်းတဲ့သဘောသဘောပေါက်ပြီဆိုလို့ရှိရင်နောက်တစ်ခုဆက်တွဲကြည့်မာရတဲ့သဘောကျမ်းတဲ့သဘောနေတဲ့သဘောဒီလိုကိုကြောင်းပြီးမာရတဲ့သဘောကျမ်းတဲ့သဘောနေတဲ့သဘောရှိတယ်ရှိနေကြတယ်အဇူလုံးကြီးမာရမာရတဲ့သဘောကျမ်းတဲ့သဘောနေတဲ့သဘောသုံးခုမျိုးအောင်ဆက်ရှိတယ်အဲဒီနည်းနည်းချင်းဒီဒီတို့တော့ကတို့တော့လိုက်တဲ့အခါဒီလိုမှမာရတဲ့ဘောကျမ်းတဲ့ဘောလေးတဲ့ဘောညှို့တဲ့ဘောဆိုးတဲ့ဘောပေါ့တဲ့ဘောယူစည်းတဲ့ဘောဖွဲ့စည်းတဲ့ဘောပူတဲ့ဘောကြီးတဲ့ဘောထောက်ကန်တဲ့ဘောကျွန်းကန်တဲ့ဘောအဲဒီဘောတရားစနစ်ခုကိုဘောပေါ့လို့ဒီအကြီးလုံးကြီးမှလည်းအဲ့ဒီစနစ်ခုလုံးကိုဘောပေါ့အောင်သစ္စာတစ္စာတိုးပြီးတော့ရှုပါရှုလိုက်တဲ့အချိန်ခါမှာမသိနိုင်နဲ့အဲဒီအကြီးလုံးကြီးမှမာဇာနေကြောကြောကယောဂီကိုဒီကိုရတော်တော်ဖြစ်တယ်ဒီသဘောတရားဆက်လက်ခုကိုလည်းလည်းကိုယ်ကိုသတ်တော်လည်းလည်းနဲ့ဉာဏ်ကြီးလိုလိုဉာဏ်နဲ့တွေ့လိမ့်မယ်အဲဒီလိုဉာဏ်ကြီးလိုလိုဉာဏ်နဲ့ထင်လာပြီဆိုလို့ချင်းသူရောက်ပြီးပုဂ္ဂိုလ်ကဘာလုပ်ရမလဲအဲဒီအဇိတုံးကြီးမှတည်ရှိနေတဲ့မာဇာနေကြောကြောကယောဂီပြီးပထမဒယောဂီဝန်ကြီးပြီးတော့အာဘောဒပူရေးကြီးပြီးဒီကောသတ်သိကြီးပြီးဝရုံးတလေးချက်ပြောင်းရှိသွားလေးချက်ပြောင်းရှိလာတဲ့စိတ်ကငြိမ်ကပ်သွားပြီဆိုလို့ချင်းလည်းအဲဒီမှာတဏှာဉာဏ်ဉာဏ်ဇက်ကြီးကြီးမြင်လာပြီဆိုရင်တော့မာရတဘောညှို့စည်းတဲ့တဘောပူတဲ့တဘောထောက်တဲ့တဘောအဲ့ဒီတဘောတွေမျိုးကိုဥစားပြီးရှိပါအဲ့ဒီလိုဥစားပြီးခြင်းနဲ့ရှိလိုက်လို့ရှိရင်ဒီအကျိုးလုံးကြီးကဖန်ဆင်းသွားတတ်တယ်လေဒီခဲတုံးဖန်တုံးမှန်တုံးလို့ဤသွားလို့အဲ့ဒီအကြီးမှလည်းပြစ်တဲ့ဒီယောဂီတော်ကောင်းကမာကျန်လေးကြောကြောကယောဂီပဲကြီးကိုရတော်တော်ဆိုတဲ့ဒီတဘောတွေဆက်နေကိုမြင်အောင်ရှိပါပါတယ်ဘောဓိယဇနကိုမြင်ပြီးဆိုလို့ရှိရင်လည်းအဲ့ဒီမှာလေးချက်ပြန်ပြန်ရတယ်။မာဇန်လေးကြောကြောပုဂ္ဂိုလ်ကြီးဒီပထဝီဓာတ်၊ယောစီဘုရားကြီးကြည့်ပြီးတော့ဘာဘုံဓာတ်၊ဦးအင်းကိုကြည့်ပြီးဒီသောဓာတ်၊သောတုံးကိုကြည့်ပြီးတော့ဝါယောဓာတ်ဒီလေးချက်ရှိပါတယ်။လေးချက်ရှိတဲ့ကိုသွက်လာပြီးဆိုလို့ရှိရင်အဲ့ဒီမှာမာရတဲ့ဘောယောစီတဲ့ဘောပူတဲ့ဘောထောက်တဲ့ဘောဆိုတဲ့ဒီဘောတရားလေးခုကိုပဲဥသာပြည့်ပြီးတော့ရှိနေပါ။သူ့လိုက်လို့ရှိရင်တော့နော်။အလေးကပါရမီဒီတော်လေးအရှင်မအကောင်းနေတဲ့ယောဂီဒီတော်ကောင်းများဖြစ်တဲ့ကြောင့်ဆိုရင်အရှင်မကောင်းတဲ့ကံကတော့အလေးဘောကထိုးထိုးမှလဲမြုပ်ကမထနိုင်ကမထတွေကိုသိသိကြချူပွက်တတ်တဲ့ယောဂီပုဂ္ဂိုလ်တန်ဖြစ်ကြမယ်ဆိုရင်တော့ခိုးခြင်းကံမကလအကောင်းလေးတွေလောလောနဲ့ပြည့်တတ်သွားတယ်မတွေ့ဘူးဘာလို့လဲမတွေ့ဘူးဆိုလို့ရှိရင်တော့အဲ့ဒီမှာအာဂန္တဉာဏ်ကိုမြင်အောင်ရှိဖို့လိုအပ်ပါတယ်နော်ပြီးတော့ဒီအာဂန္တဉာဏ်ကိုရှိဖို့ရန်အတွက်မြတ်စွာဘုရားရှင်ကိုရိုရင်ကလည်းမဟာယောဂလောဝရအတုတ္တံမှာလည်းဟောထားပါတယ်ရှင်ယောဂလာကိုဓာတ်ထုံပကမထမြတ်စွာဘုရားဟောခဲ့တယ်ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ် သံဃာတ္တဓာတ်ဝိညာဏဓာတ်ဆိုပြီးဓာတ်ဘယ်နှပါလဲ6ပါအဲဒီမှာအာဂန္တဓာတ်ကိုရှုဖို့ခင်ဗျားဟောလိုက်တယ်အလားတူပဲပုဂ္ဂိုလ်တိုင်းဉာဏ်ကောင်းတဲ့ကိုမြတ်စွာဘုရားဓမ္မတန်ဟောတဲ့အပိုင်းမှာလဲဒီဓာတ်ဆောင်ပုဂ္ဂိုလ်တန်ကိုပဲဟောပြီးပါတယ်အလားတူပဲတောင်းရင်းနာနတ်ပြီးမှာဒီမှာဒီနာတော်ကိုဘုရားရှင်ဟောကြားတော်မူတဲ့အပိုင်းမှာလဲတောင်းရင်းနာနတ်ဥဆောင်နေတဲ့သောတော်ဘုရားတခွင်မဆက်ရောက်လာကြတဲ့ဘုရားနာပရိသတ်သိကြတဲ့နတ်မြတ်အပေါင်းအလုံးကိုလည်းဓာတ်ကြောင့်ဘုရားမတန်ခေါ်တဲ့အပိုင်းမှာဒီဓာတ်ကြောင့်ဘုရားမြတ်စွာဘုရားဟောကြားပြတော်မူခဲ့ပါတယ်နော်။အဲဒီတော့ဒီဘုရားရှင်ကအာဂန္တတ္တကိုရှုဖို့ခေါ်တယ်အာဂန္တဆရာကပါလဲ။ယုဂလတို့ရဲ့အရာအပေါ့နော်။ဘာကိုအာဂန္တတ္တလို့ခေါ်လဲ။ယုဂလတို့ရဲ့အရာအပေါ့နောက်တနည်းပြောရင်လူကိုပရိသေရယုတ်လို့လည်းခေါ်တယ်။ယုဂလတကုနဲ့ယုဂလတကုကိုဝဲပြားတော့အောင်ပိုင်းခြားပြည့်တဲ့တယုတ်လို့ဒီလိုပါတာပြန်ထားတယ်။ဒါကယုဂလတကုဒါကယုဂလတကုလို့ဝဲပြားတော့အောင်ပိုင်းခြားပြည့်တဲ့ဒီအာဂန္တဓာတ်ကပိုင်းခြားပြည့်တယ်။အဲဒီလိုပိုင်းခြားပြည့်ခြင်းကြောင့်ဒီအာဂန္တဓာတ်ကိုပရိသေရယုတ်လို့လည်းခေါ်ပါတယ်။ဒီအာဂန္တတ္တကိုရှုဖို့ရံဘုရားရှင်ကသင်ကြားတာကဒီယုဂလခေတ္တကအာဂန္တတ္တကိုမြင်မှဒါကယုဂလတက္ခုဒါကယုဂလတက္ခုဒီလိုခေါ်ရရှိကြပြီယောဂီပုဂ္ဂိုလ်ကမြင်မယ်အာဂန္တတ္တကိုမမြင်သေးဘူးဆိုလို့ရှိရင်တော့ဒီယုဂလခေတ္တကိုမြင်နိုင်ပါမလားမမြင်နိုင်ဘူးသို့တော့ဒီနေရာမှာဒီလိုဖန်တော့မှန်တော့ဒီနေတဲ့အကြည့်လုံးကြီးဆိုတဲ့သဘောတရားနဲ့ပတ်သက်လို့ဒီတို့ကတန်လျောက်ရှိနေရှိတယ်ဒီဘိညာပတ်သက်ပြီးတော့ဝိသုဒ္ဓိနဲ့အတ္တကရာမှာအာဒါတမန္တရဝိညာဉ်ဆိုပြီးဥပမာလေးတစ်ခုနဲ့တိတိကျကျဖွင့်ဆိုထားပါတယ်ဝိသုဒ္ဓိနဲ့အတ္တကရာခန္ဓာ၅ပါးကိုရှင်းရှင်းသင်ပြတဲ့ခန္ဓာနေဒီသာဘိုင်းဒုပ္ပခန္ဓာဘိုင်းမှာအတိအကျဖွင့်ဆိုထားပါတယ်ဒီမှာမှန်အပြင်းတို့ကြီးလေးနေတဲ့အတိတ္တတွေပါဆိုပြီးတော့ဒီလိုအတိရောက်နောက်ဆုံးကိုရှင်းထားတယ်ယောဂကမှာဘုရားရှင်ကြီးအကြည့်ရောက်ဘယ်နှမျိုးခေါ်သွားတဲ့တော့မင်းကြီးနာမျိုးခေါ်သွားပါတယ်။လက်ခုပတာရမျက်စိအကြည့်သောတာပတာရနာအကြည့်ဌာနပတာရနာအကြည့်ဒိဝါပတာရလျာအကြည့်ကာယပတာရကိုယ်အကြည့်ဆိုပြီးအကြည့်ရောက်ဘယ်နှမျိုးခေါ်လဲနာမျိုးအဲဒီအကြည့်ရုပ်တွေကိုဉာဏ်ကမသိသေးဘူးတဲ့ခုနေယောဂီတွေမိမိတို့လက်ကိုမိမိတို့ပြန်ကြည့်လိုက်ပါအဲဒီလက်မောင်းကြီးဟာတစ်သက်သက်လို့မမြင်ဘူးလားမြင်နေတယ်နော်ဒီလိုကြတဲ့စိတ်ကြီးကြည့်လိုက်ရင်အဲဒီလက်မောင်းမှာဝိညာဉ်ပေါက်ကလေးတွေမရှိဘူးလားရှိနေတယ်အပေါက်အကျမရှိဘူးလားရှိပါတယ်ဒါပေမဲ့အမှတ်တော့နဲ့ကြည့်လိုက်ရင်စင်ပေါက်တစ်သက်သက်လို့မမြင်ရဘူးလားသိနေရအဲဒီပုံစံအတိုင်းနဲ့ယောဂီပုဂ္ဂိုလ်ကဘယ်နဲ့ကဓာတိလေးပါးရှိလာပြီ။ဉာဏ်ကတည်းအလုံးကြီးမတက်သေးဘူး။ဆိုချင်းကမှဓာတိလေးပါးကိုအတုလိုက်အပုံလိုက်ပြီးအတုံးလိုက်ခက်လိုက်ပြီးတော့တည်း။တွေ့လိုက်တဲ့အချိန်ကမှနောက်ဆုံးခုနကပြောခဲ့တဲ့အတက်အကြည့်အတုံးခဲကြီးတော့တည်းပြီ။ဘာအကြည့်လဲလို့မေးတော့ဘယ်နဲ့ကအကြည့်ရုပ်ကိုဘယ်ရချင်းဘယ်နှမျိုးဟောတာလဲ။ငါးမျိုး။အဲ့ဒီအကြည့်ရုပ်ငါးမျိုးထဲမှာတက်ကုအကြည့်တက်ကတော့မျိုးလုံးအိမ်အတွင်းမှာပဲရှိတယ်။နာကြည့်တတ်တာလည်းနာအတွင်းပါပဲရှိတယ်၎င်းကြည့်တတ်တာလည်း၎င်းအတွင်းပါပဲရှိတယ်ကြားကြည့်တတ်တာလည်းတရားအတွင်းပါပဲရှိတယ်ဒါပြင်းနဲ့လို့ကိုယ်အကြည့်တတ်ကြတော့ဒီကုလုံးအနှံပြရှိလက်ကလေးနဲ့မိမိကိုယ်ကိုမိမိသိကြည့်ပါသိလို့သိနိုင်တဲ့နေရာတိုင်းမှဒီကာယအကြည့်တတ်ရှိဒီလိုကာယအကြည့်တတ်ရှိနေတဲ့အခါကျတော့ဒီကာယအကြည့်တတ်ဥဆောင်နေတဲ့အကြည့်တတ်ရုပ်အကြည့်တတ်ငါးခုကိုအာဂန္တကမြင်အောင်မရှိနိုင်သေးတဲ့အခါအတုံးလိုက်အဖြစ်လိုက်ပြီးတွန့်ပြခြင်းဖြစ်တယ်။အဲဒီတော့အတုံးလိုက်အဖြစ်လိုက်ပြီးတွန့်နေတဲ့ယောဂီတော်ကောင်းကအာဂန္တတက်ကိုမြင်အောင်ထိုးဆက်ပြီးတော့လင်းအောင်ကြည့်စမ်းရင်အကူကြီးနဲ့ထိုးဆက်ပြီးကြည့်လိုက်တဲ့အခါအာဂန္တတက်ကိုလည်းမြင်ရောဒီယောဂလတ်တွေနဲ့တွန့်ပြီးတော့တွေ့ကြ။အဲဒီယောဂလတ်ကလေးတွေတွေ့ပြီးဆိုလို့ရှိရင်တော့ယောဂီပုဂ္ဂိုလ်တွေဒီဘက်မှလည်းတွန့်နေတူမတူတတ်ပါဘူး။ဒီကျိုးကသကွေးကြီးတော့ဆန်းကြီးလောက်ဆက်ပြီးအတုံးလိုက်အထက်လိုက်ကြီးကြီးခန့်ကြီးကြီးလေးတွေဆက်တွေ့တယ်။ဒီကျိုးကြတော့လဲဂရိဘာအနဲ့ပေါ်မှာအလုံးသွင်းနေတဲ့ဆန်းကြီးလေးတွေကိုဆင်းရဲတွေကိုစီးချဲထားကြလို့တော့ပြီးတွေ့တတ်ပါတယ်။ဘာသာတော့ကိုထိုးဆက်နေတဲ့အပိုင်းဒါဖြစ်လို့ဒီလိုပြင်းနေရတယ်လို့မေးတော့ဉာဏ်ကလိုက်ပြီးမထည့်သေးတော့အတုံးခဲကိုခက်ပြီးတွေ့တွေ့ချင်းဖြစ်တယ်။ဟ မောအကြည့်တလက်အကြည့်အစင်ပြီးလုံးနေမရဘူးဒါကအကြောင်းတစ်ခုနဂရိပါကြောင့်အနဲ့ရောင်ပေါ်မှာဒီနေ့ချင်းခြေထားတယ်လို့ဘာကြောင့်ဒီအနဲ့ရောင်နဲ့ရောတွေ့နေရတယ်လို့မင်းရင်တော့ခန္ဓာအိမ်မှာဒါကိုကြည့်နေတယ်ဒီလိုချင်းကြီးတဲ့ယုတ်ကလည်းရှိတယ်မကြီးတဲ့ယုတ်ကလည်းရှိတယ်ဒီရဲ့ယုတ်လနဲ့မကြီးတဲ့ယုတ်လကသံမုံနဲ့သနှုံးမုတ်ကိုတမအောင်ရောစီစုပုံထားလို့ခန္ဓာအင်းတစ်ခုလုံးမှာအနှံ့ပြရှိတယ်။အဲဒီလိုရှိနေတဲ့အချိန်ကကြတော့ဒီရဲ့ယုတ်လတွေနဲ့မကြီးတဲ့ယုတ်လတွေရောနှောင်းနေတဲ့အပိုင်းမှာမကြီးတဲ့ယုတ်လတွေကိုယောဂီပုဂ္ဂိုလ်ကလည်းအမှောင်အတိုင်းမမြင်သေးရင်ဘုရားကလို့ဂရိဘာအနဲ့ရောက်လို့တကားတဲ့တော့ပြီးတွေ့တယ်။အဲ့ဒီအချိန်ကမှဒီအသေးဆုံးအတုံးကျဖြစ်နေတဲ့ကြီးတဲ့အမှုန်လေးတွေမှာပဲအာကန္တတက်ကိုမြေအောင်ဖမ်းပြီးတော့စိုက်သွားတော့ဒလိကမြေအောင်စိုက်ပြီးပါစိုက်နေတဲ့ဒီဖြည်းဖြည်းနဲ့ဒီအတုံးကျလေးတွေကအလုံးအလုံးဒီဖြည်းဖြည်းလေးလေးလေးလေးလေးလေးပြီးတော့ကွဲသွားလိုက်မယ်ကွဲသွားလိုက်တဲ့အချိန်ကမှနောက်ဆုံးကလပ်အမှုန်လေးတွေသွားပြီးတော့တွေ့ပါလိမ့်မယ်အဲ့ဒီကလပ်အမှုန်တွေ့နေတဲ့အခါကျတော့မှယုတ်ပရမနေရာတွေကိုစပြီးတော့တခါသိကြည့်ရပါတယ်ဒီလိုဆိုရင်ဒီညမှာဒီကျုပ်ကနာမရှင်းတဲ့ပုဂ္ဂိုလ်များရှိကြပါတယ်။ဘယ်လိုချင်းနာမရှင်းတယ်ဆိုတော့ဒီချင်းကဘုန်းကြီးကစာရံရောက်လာဘူးတဲ့။ဒီစာရင်းမှာဗာရိတ်ထားတယ်လို့မေးတော့ဘုန်းကြီးတို့သိညိုကြံလေးမှာရုပ်ပိုင်းကိုသင်လိုက်တဲ့ပုဂ္ဂိုလ်များရှိကြတယ်။သင်လိုက်ဘူးတဲ့ပုဂ္ဂိုလ်များရှိကောင်းရှိပါလိမ့်မယ်။အဲဒီရုပ်ပိုင်းမှာရုပ်အစ်စ်ရုပ်အတူဆိုပြီးတော့ရုပ်နှမျိုးဖွဲ့ထားတယ်။ရုပ်အစ်စ်ကဘယ်နှမျိုးရှိလဲ။သိချင်မျိုးယုတ်အတုတွေကသင်္ကြန်ရှိအဲဒီသင်္ကြန်တွေမှာယုတ်အတုတွေမှာအာကန္တတက်လည်းပါပါတယ်လောကမြတ်သာကမြတ်တာအစရှိတဲ့ယုတ်တွေလည်းပါတယ်ဒီတော့ဒီယုတ်အစ်တွေကိုဝိပဿနာမရှိဘူးညာအဲ့အတွက်ရေးသားထားပါတယ်ယုတ်အစ်တွေများယုတ်အတုများကိုဝိပဿနာမရှိဘူးရေးသားထားပါတယ်ယုတ်အစ်စိတ်ရှင်ယုတ်ကတော့ဝိပဿနာရှိပေါင်းပါတယ်အဲ့ဒီရေးသားချက်ကိုကြည့်ပြီးတော့ဘုရားရှင်ကဘယ်လိုပေါ်ပြတာလဲ။ရှင်အနုရုဒ္ဓအစရှိတဲ့ရှင်ချင်းအမိမဆရာကြီးတွေပါပဲမှားသလားတဲ့။အရှင်ပြားကပဲမှားသလားတဲ့။ဘာဖြစ်လို့လဲ။ဘောတွဲရမှာကယုံနေတဲ့ရှင်ဘောလုံးကိုသူ့ရတယ်လို့ကြားဘူးတယ်။ပြီးတော့ရှင်ရှင်အနုရုဒ္ဓအစရှိတဲ့အမိမဆရာကြီးတွေကယုံအရှင်သက်ရှင်မျိုးကိုတောင်းဝိပဿနာရှိအောင်မယ်။ယုံအတုတွေကိုဝိပဿနာမရှိပါဘူးလို့ဒီလိုရေးသားထား။ရေးသားထားပါလိမ့်မယ်။အရှင်ပြားတို့ဌာနကယုံနာကျင်ပါကိုအကျဉ်းခံရတဲ့အတွက်ဒီအမိမာဆရာကြီးတွေကပဲမှားမြန်နေကြလားတဲ့ဆိုတဲ့ဒီမျိုးကိုလည်းပြန်ပြီးသင်ယုံကြည်ပုဂ္ဂိုလ်တွေကလည်းသဘောပေါက်ကြ။ဘုရားရှင်ကအာဂတတက်ကိုရှိဖို့သင်ပြထားပြီးဖြစ်ပါတယ်။မဟာယောဂလောကတာသုတ္တကိုတန့်ကြည့်နော်။နောက်ဒီယုတ်တွေကိုဝိပဿနာမရှိတော့ဘူးဆိုတော့ဘုန်းကြီးတို့လည်းလက်ခံပါတယ်။ဘာသုခနေတယ်လို့မင်းတို့မြင်တဲ့ပုဂ္ဂိုလ်ကဝိပဿနာဉာဏ်ဆိုတာနဲ့နမရူပပရိသေသဉာဏ်ဆိုတာဒီနှစ်ခုသူကမပွဲဘူးနမရူပပရိသေသဉာဏ်ဆိုတာကဒါကယုတ်တရားဒါကနံတရားလို့ဉာဏ်နဲ့ပိုင်းခြားယူတာကိုနမရူပပရိသေသဉာဏ်လို့ခေါ်ပါတယ်ဒုတိယပရိသေသဉာဏ်ဆိုတာကတော့သို့ယုံနာလို့အကြောင်းပြတဲ့ကိုကြားဖွေပြီးဒါကအကြောင်းတရားဒါကအယုတ်တရားလို့ပိုင်းခြားယူတတ်တဲ့ဉာဏ်ကိုပြည့်စုံပရိသေသဉာဏ်လို့ဟုတ်ပါရဲ့အဲဒီနာမရူပပရိစ္ဆေဒဉာဏ်နဲ့ဒီစပရိစ္ဆေဉာဏ်နှစ်ပါးဒီဝိပဿနာဉာဏ်မဟုတ်ပါဘူးဝိပဿနာဆိုတာကဘာကဝိပဿနာခေါ်တယ်လို့မေးတော့အနိစ္စာတိဝတိနာဝိဝိတေဟိအာကာရေဟိဓမ္မေပတ္တိဒီဝိပဿနာဘယ်နဲ့ကနာမရူပပရိစ္ဆေဒဉာဏ်အရသိသိထားတဲ့ယုတ်တရားနှံတရားဥပါဒနဲ့ခန္ဓာ၅ပါးဒီစပရိစ္ဆေဉာဏ်အရသိသိထားတဲ့အကြောင်းတရားအဲ့ဒီအကြောင်းပြရင်ကတော့ဒီယုတ်နန္ဒီရဲ့ဖြစ်ပြီးပြတဲ့ဘောကိုညာနဲ့မြောင်းကြည့်ပြီးအိဋ္ဌလို့ယူတယ်။ဒီချင်းပြချင်းချင်းအိဋ္ဌကံရတဲ့ဘောဒီကိုညာနဲ့မြောင်းကြည့်ပြီးဒုက္ခလို့ယူတယ်။မမြင်သေးတဲ့အခြေချင်းအခိုင်အမာနှစ်သာအပြင်ဒီရဲ့အတ္တမဟုတ်တဲ့ဘောတရားကိုညာနဲ့မြောင်းကြည့်ပြီးအနတ္တလို့ယူတယ်။အဲ့ဒီလိုအိဋ္ဌဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ပြင်းပြီးဒီယုတ်နန္ဒမသင်္ခါရတရားတွေအကြောင်းပြရင်ကတော့ယုတ်နန္ဒမသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ကျင်ပြီးရှုပါသုံးတတ်တဲ့အပိုင်းကတော့ဝိပဿနာလို့ခေါ်တယ်။ခုဘုန်းကြီးကအဲ့ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ကျင်ပြီးရှုဖို့ဟောနေတဲ့အပိုင်းဟုတ်လား။မဟုတ်သေးဘူး။ယုတ်ကိုတော့မသိသေးလို့ယုတ်ကိုသိအောင်ဘယ်လိုစရမလဲဆိုတာလေးကိုဟောနေတာ ဒီလိုပြောနေတာဒီအာသတ္တကကိုသရကယုတ်လကုနဲ့တကုကိုမရောရှိအောင်ပိဋကပြီးတော့လေယုတ်ဖြစ်ခြင်းကြောင့်အာသတ္တကကိုမမြင်ခဲ့ရင်ယုတ်လကုမြင်မလားမမြင်ဘူးယုတ်လကုမှမမြင်တဲ့ပုဂ္ဂိုလ်တဦးဒီယုတ်လကုအတွင်းမှာဘဒဝီအာဘောဒီဇောဝါယောအစင်အနံ့အယတာဩဇာဒီဝိဒတ်တကုပဒါဒအစသည်ဖြင့်ယုတ်ဘောဒီယရှိကုဘုဂုတကုရှိတယ်ဒီဘောဒီယရဒီကိုခေါ်ကြစေပြပြီးရှိလို့ရခဲ့မလား ဒါကြောင့်ယုတ်လမြေအတွက်ဘာလိုအပ်နေလဲ။အာဂါတ္တလက်ကိုမြင်ဖို့မလိုဘူးလား။လိုနေတယ်။ဒါကယုတ်လံသိပြီးတဲ့အပိုင်းမှာဒီအာဂါတ္တလက်ကိုမြင်အောင်ရှုဖို့ကြံကြပြင်ကြတာပါ။ဝိပဿနာရှုရမယ်လို့ညွှန်ကြားနေတာဟုတ်သလား။မဟုတ်ဘူး။နာမရူပပရိစ္ဆေဒဉာဏ်နဲ့ဝိပဿနာဉာဏ်ကိုတော့မပွဲဘူးဆိုလို့ရှိရင်သူပုဂ္ဂိုလ်ကြီးတရားရဖို့နိစ္စပါ့မလား။ ကျန်တဲ့ဒီကကြီးတွေဒီမကြီးတွေဘယ်လိုလိုပေါ့။ဟမ်။မိဒါတော်။မိဒါတော်။ဟမ်။ဒုက္ခဒီအပိုင်းလေးကကံတက်တရားသွားပါ။နောက်တစ်ခုအစကရာဇေရောကသုတ္တကငါရောက်တော့ကတုတ်ကအစကရာမှာပုံမလဲပြည့်စုံထားပါတယ်။ဒီအာဂါတ္တကိုဘုရားရှင်အကျိုးခိုင်းနေပြီ။ဥပါဒါရောပဒသနာချ။ဥပါဒါရုပ်ရှင်ကို ဝိပဿနာရှုဖို့ရန်အတွက်ညွှန်ကြားလိုလို့များရှင်ဟောတော်မူခြင်းဖြစ်တယ်လို့သင်္ခါ။ဟောဆိုလိုတာလဲဆိုတော့ဘုန်းကြီးတို့ယုတ်တရားထဲမှာဘုဒ္ဓရုပ်နဲ့ဥပါဒါရုပ်ဆိုပြီးယုံခံမျိုးရှိပါတယ်။ဘုဒ္ဓရုပ်ဆိုတာကဘုန်းကြီးဟောနေတဲ့တတိယဘာပဲ။ဥပါဒါရုပ်ဆိုတာကသို့ဘုဒ္ဓရုပ်လို့ခေါ်ဆိုအပ်တဲ့တတိယဘာကိုပြီးတော်ပြီးဖြစ်ပေါ်လာတဲ့၂၄မျိုးသောရုပ်တရားတွေရှိတယ င်းနဲ့ဥပါဒါယသက်လက်ကုလုံးကိုသူ့ပါလို့ညံကြတာနဲ့အတူတူပဲလို့ဒီလိုဖွင့်ဆိုထားတယ်။ဘာကိုကိုယ်ကလည်းလို့မေးတော့ဒီနေ့ချင်းဟောကြားတော်မူတဲ့ဒေသနာတော်တွေကိုဘယ်ပုံကသဗ္ဗရိယအဖြစ်ယူဆရမယ်လို့ရှင်းရှင်းပြပြနေတဲ့ဉာဏ်စာတစ်ခုရှိတယ်။အဲ့ဒီဉာဏ်စာကနိတိပါဠိတော်ဖြစ်ပါတယ်။ဒီနိတိပါဠိတော်ကဘယ်လိုဟောသွားတယ်လို့မင်းတို့အရှင်မဂ္ဂင်းကြီးမတင်ရဟောသွားတော်မူတဲ့ဉာဏ်တစ်ခုဖြစ်ပါတယ်။ဒေင်္ဂနာရှင်မဂ္ဂဘဥဆောင်နေတဲ့ဒေင်္ဂနာမထေရရောက်ကလည်းပါဠိတော်ကြီးမှာတည်တွင်းပြီးတော့ဒီနိတိပါဠိတော်ကြီးကိုသိသိပြီးဒေင်္ဂနာသင်္ခါကြပါတယ်။အဲဒီနိတိပါဠိတော်မှာလက္ခဏာဟာရနိတိနီဆိုတဲ့နိတိနီတစ်ခုရှိပါတယ်။ဒီလက္ခဏာဟာရနိတိနီဆိုတာကဘာပြောရလဲလို့မြင်တဲ့ခန္ဓာပြန်ခြင်းကလက္ခဏာချင်းတူလို့ဓာတ်ဘဝတွေကိုပေါင်းပြီးဟောသွားတယ်။ဒီတော့အာင်္ဂမတ္တဟာလည်းဥပါဒယုတ်ဉာဏ်ရည်နဲ့23ကျော်သောရုပ်တွေကလည်းဥပါဒယုတ်ဥပါဒယုတ်ဆိုတဲ့ဒဇီလေးပါးကိုမှီကျဲပြီးဖြစ်ပေါ်နေတဲ့ရုပ်ချင်းသဘောချင်းတူလို့ပြန်ဆိုကြတာအကန္တတခုထဲမှာဉာဏ်ရည်နဲ့ဥပါဒယုတ်ဒီအာလုံးစုပေါင်းပြီးဖော်သွားတာဘာဖြစ်လို့ဖော်ရလဲရှင်ရဟုတ်ဆောင်ကနားလည်နိုင်တဲ့စွမ်းအားရှိမှာဘာဖြစ်လို့ဒီနားလည်နိုင်တဲ့စွမ်းအားရှိရတယ်လဲအဲ့ဒီသုတ်ကံဖြစ်ပေါ်လာတဲ့အကြောင်းလေးကိုခွန်ကြီးလည်းနည်းနည်းပြောရင်ဒကာကြီးတို့မှကြီးပိုသဘောပေါက်ဒီချိန်မှချင်းမြတ်စွာဘုရားနဲ့ရှင်ရဟန်းတို့မျိုးစင်းဆုံးကကြွကြတယ်ဆုံးကကြွလိုက်တဲ့အချိန်ကမှဘုရားရှင်ရဲ့ပဂတိရောင်ကြီးတော်ကမလွတ်ဘူးဆိုလို့ရှိပေါ့လေဒီကုန်ထွက်နေကြရောင်ကြီးတော်တွေကတန်ခါကိုထုတ်ဖို့ပြီးတော့အပြင်ကိုညာမလို့ခေါ်တဲ့အတိုင်းကြအပြင်ထွက်လာပြီးတော့ညာမဆိုတာကတော့နည်းနည်းဖြစ်နေတယ်နော်စာပေမှာဒီညာမဘုရားရှင်ရဲ့ရောင်ကြီးတော်ကိုဒီညာမဆိုတဲ့သက္ကလုံကိုအများအပြားဘာသာပြန်နာကြတာတလန်းဆိုပြီးဘာသာပြန်ရပါတယ်။အဲဒီဘာသာပြန်ဆိုခြင်းနဲ့ပတ်သက်ပြီးတော့ညာတော်ဥပတိတ္ထကတော့သူ့ရဲ့ပြည်ကြီးနေတရားမှာလူလည်းနည်းနည်းလေးဝေဖန်ရှင်းရှင်းထားတယ်။သူကတော့ဒီညာမဆိုတာဟာသက္ကလုံကိုပုံလေးပြောနေတဲ့စကားမဟုတ်ဘူးလို့ယူဆပါတယ်။ဘာဖြစ်လို့လဲ။ဆိုတော့မင်္ဂလာမြတ်စွာဘုရားရောင်ကြီးတော်ရင်းဟာဒီလောကလုံးဆုံးပြီးတော့လူတွေလက်တွေနေရလက်တွေအယောင်လေးကိုလောင်းမှုပြီးတော့တော့ကတော့နေနေမရောညအောင်အဲ့ဒီရောင်ကြီးတော်ကိုလည်းညမလို့သုံးတယ်ဘုအင်းတို့ဘုရားရှင်ရဲ့ရောင်ကြီးတော်ကိုလည်းညမလို့သုံးဆပါတယ်ဒါကြောင့်ဒီပရိစ္ဆာအတရရှိတော်မူတဲ့ငင်းကုန်းစတော်ဘုရားရှင်တော်ကသူ့ရဲ့မဟာဗုဒ္ဓမြတ်ဒီညမကိုသူကအတောင်ရှိစေဆိုပြီးဒီလိုသူကတော့ဖန်တော်ပြန်သားတယ်နော်ဒါရှိပြီးတော့အဲ့ဒီဘုရားရှင်ရဲ့ဒီသင်္ကိုပဂတိရောင်ကြီးတော့ပြည့်ရင်တော့တက်တဲ့အတိုင်းတကိုးနဲ့ဆံပြန်လွတ်နိုင်တယ်တက်တဲ့အတိုင်းသွားပါတယ်ဘုရားသင်္ကိုခန္ဓာအင်းတော်ကဆက်နေတဲ့ရောင်ကြီးတော်ပဲနော်အဲ့ဒီရောင်ကြီးတော်ကတဏှာကိုထိုးဖောက်ပြီးတော့အပြင်ကိုထွက်တယ် ဆန္ဒရှင်ရောက်လာတာနောက်ကနေစဉ်းစားတယ်သူမိလူပြလုံးကိုပေါ့ဘုရားတန်ခါလေးပေါ့ပြီးပတ်ထားတယ်နော်ရောင်ကြီးတွေကအပြင်ကိုထိုးပေါက်ပြီးတက်နေတယ်သူကဆုံးခံရင်းနဲ့စဉ်းစားတယ်ဟောဘုရားရှင်ဟာ32ပါးသောယောက်ျားများတို့ရဲ့လက္ခဏာနဲ့ပြည့်စုံတော်မူတဲ့ပုဂ္ဂိုလ်ဖြစ်တယ်အကျဉ်းကလူလောကမှာနေခဲ့တယ်ဆိုရင်တေဇောဝိမင်းဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တယ်အကျဉ်းတရားရှင်ကတေဇောဝိမင်းဖြစ်ခဲ့မယ်ဆိုရင်ငါဟာတန်ကြီးရဏဧကံဖြစ်အောင်မှာပဲတက်ပြီးသူကစိတ်ကူးသွားတဲ့ရံဒီကြီးတွေဒီမင်းကြီးတို့ဒီလိုစိတ်ငြိမ်းကူးဘူးတာဟမ်ကူးခြင်းနဲ့ကူးဘူးကြမှာပေါ့နော်အဲဒီလိုစိတ်ကူးသွားတဲ့အခါကျတော့ဩညာဟုလာရဲ့တဏ္ဍာမှာဒီစိတ်ကူးတွေကတိတ်အားကောင်းနိုင်ရင်တော့မဲ့ဖို့ရဲ့အန္တရာယ်တော့ဖြစ်တော့မယ်ဆိုပြီးတရားရှင်ကမှတ်တည့်ရလိုက်တယ်မှတ်တည့်ရပြီးနောက်ကိုသူသိချင်တဲ့ဒီကိုလုံးဆက်လိုက်ပါတယ်ဆိုပြီးတော့လေတရားရှင်တို့အယိုးတွေကဝိဇ္ဇာစိတ်ကြောင့်ကောင်းလေးတွေဖြတ်ကြည့်လို့မရဘူးဒီလိုလုံးပြန်မှလက်လို့ရတယ်အဲ့ဒါနဲ့ဘုရားရှင်ကလက်ပြီးတော့ပြန်ရအောင်လို့သုံးပါတယ်အတိတ်ကကပိစုပန်ဣဇ္ဇတပိစ္စဩလာရိကဒုက္ခမရှိတဲ့ပရိဒ္ဒဒုရသန္တိကခေါ်တဲ့31မျိုးသောအကျင့်ဖြင့်ဒီနေ့ဒီယုံတရားတွေကိုနေတမ္မမငါဟာမဟုတ်ဘူးနေသောဟာမတ္တမိငါမဟုတ်ဘူးနမိသောအတ္တငါရဲ့အတ္တမဟုတ်ဘူးလို့ရောင်းလိုက်ကြည့်ပါဒီလိုပြန်ကြည့်တော့ရှင်းပြပြလိုက်ရှင်းရလိုက်တဲ့အချိန်ကကျတော့ရှင်းရအောင်တော့ဘာပြန်မေးလဲရူပမေဝဒုက္ခတရူပမေဝဒုက္ခတတပည့်တော်ရုပ်ကိုပဲသိရမလားဒီလိုမေးနေတဲ့အချိန်ကကျတော့ဘုရားရှင်ကဝေဒနာကိုလည်းသိပါဉာဏ်ကိုလည်းသိပါသင်္ခါရကိုလည်းသိပါဝိညာဉ်ကိုလည်းသိပါဒီလိုပြန်ဆင်းပြန်လိုက်ဒီလိုမေးတရားတွေကပါလေအတိတ်ခန္ဓာ၅ပါးသစ္ဆုတ်ကံခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးအိဇဒခန္ဓာ၅ပါးဒိဋ္ဌခန္ဓာ၅ပါးဝါနရီကခေါ်တဲ့ယုံကြည်ခြင်းနဲ့ဒုက္ခမခေါ်တဲ့ဒုဝင်းကြီးနဲ့ခန္ဓာ၅ပါးသီလခေါ်တဲ့ယုံညာနဲ့ပရိဒတ်ခေါ်တဲ့မောမြတ်တဲ့ခန္ဓာ၅ပါးဒုရခေါ်တဲ့ဝေးတဲ့သန္တိကခေါ်တဲ့နီးတဲ့ခန္ဓာ၅ပါးပေါင်းလိုက်တော့တစ်စက်တစ်မျိုးသောအချင်းအချင်းဒီလိုပဲဥပါဒံနဲ့ခန္ဓာ၅ပါးပဲအဲဒီဥပါဒံနဲ့ခန္ဓာ၅ပါးကိုနေဓမ္မမှငါဟာမဟုတ်နေသောဟာမတ္တမိငါမဟုတ်နမေသောအတ္တငါရဲ့အတ္တမဟုတ်လို့ဒီလိုရှိပါဆိုပြီးဉာဏ်ရှင်ကမြင်ကြတယ်အဲလိုမြင်ကြလိုက်တဲ့အချိန်ကမှငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်လို့ရှိပါဆိုတဲ့အနိစ္စဒုက္ခအနတ္တလို့ရှိပါအတူတဲ့အကြောင်းအစကားကလည်းသိချပါတယ်သင်ကြားလို့ထားလိုက်တော့နော်ဒီတော့ဒီအတိတ်နာကမြစ်ဆုံးပါအစ္ဆဒဘိဒ္ဓဩလာရိကဒုက္ခမဟိနပရိဒ္ဓဒုရသတိကခေါ်တဲ့32မျိုးသောအချက်ချင်းဒီနေ့ဒီဥပါဒဏ်နဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတာသိပြီးတော့ဝိပဿနာရှုစမ်းပါလို့ဒီလိုဘုရားရှင်ကသင်ပြလိုက်တယ်မြင်ရင်းရင်းသိနေကြတာနော်ဘုရားရှင်ဘုရားရှင်မဟာကရုဏာတော်တက်ပေါ့ဒီကောင်ရဟုတာမင်းဘာလို့သိနေလဲဒီလိုမေးကြလားဘုရားဘုရားအနတ္တရိုင်းတိုင်းနဲ့အလုပ်တွေဆိုသူနဲ့သူဘုရားရှင်ရဲ့ဘုရားကညီလာသင်ပြပြတာပါဒီဉာဏ်ရှင်သိကုမှုဝိသတိရင်းကြောင့်ရင်းအတွက်ဘယ်လိုကျင့်ကြံကြုတ်ကိုပေါ်မြန်အထောက်အကူဆိုတဲ့ဉာဏ်ကုသသင်ကြပြတာပါသိတော်မူနော်ဘယ်လိုသူပတ်သွင်းဒီဉာဏ်ရှင်သိကုမှုကိုကြောက်သွားမယ်ဆိုတာသိတယ်ဘုရားရှင်ကဒီလိုသိရင်လည်းဘာကြောင့်ကြုတ်ကိုသူ့ကိုသင်ကြရတယ်လို့မေးတော့32ပါးသောရာဇဉ်ကျတို့ရဲ့လက္ခဏာတော်တွေဆိုတာကယုတ်ရက်ကိုအမိပြုပြီးဖြစ်ပေါ်လာတာယုတ်ရက်ကိုအမိပြုပြီးဖြစ်ပေါ်လာတဲ့ဒီယုတ်ရက်ရဲ့အပေါ်မှာသူကတွေ့တာမေမောနေတဲ့အတွက်ယုတ်ရက်ကိုတွေ့တာမေမောတဲ့တဏှာကိုပြင်းပြစီခြင်းတဲ့အတွက်ဘုရားကအတိတ်နဲ့ကပြစ်ဒုက္ခသတ္တိတစ်ဆက်တည်းမျိုးသားဖြစ်ပြီးဒီနေ့ဒီယုတ်ရက်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးတန်တင်ပြီးတော့ဝိပဿနာရှုပါလို့ပထမသင်ကြားလိုက်။သင်ကြားလိုက်တဲ့ဉာဏ်အဟုလာကလည်းသူကနားလည်ပြီးတဲ့ပုဂ္ဂိုလ်လည်းဖြစ်တယ်၊ရှုထမ်းတတ်ပြီးတဲ့ပုဂ္ဂိုလ်လည်းဖြစ်နေတယ်။ဖြစ်နေခြင်းနဲ့သူကဘာပြောဘာလျှောက်လဲ။အရှင်ပြည့်ပြီးတော့ရုပ်ပဲရှုရမလား။ဒီလိုသမ်းပြီးနေတာ။နေတော့မှဘုရားရှင်ကရုပ်လည်းရှုပါ၊ဝိညာဉ်လည်းရှုပါ၊ပညာလည်းရှုပါ၊သင်္ခါရလည်းရှုပါ၊ဝိညာဉ်လည်းရှုပါဆိုပြီးပြန်ပြောလိုက်။နောက်နေတော့အဲ့ဒီကအချင်းချင်းပြီးပြီးဆုံးကြတယ်နော်။ဘုရားဟုတ်လားစဉ်းစားပြီ။ဘုရားရှင်ရဲ့အဆုံးအမအမြင်အမှန်တန်ကြားနေပြီလေ။ငါချက်ပြီးဆုံးကံသွားဖို့တော့မတော်တော့ဘူးနေနေချင်းနဲ့ကမ္ဘာတတိယပါရမီပြည့်ပြီးမှရရှိလို့ရရှိလာတဲ့သဗ္ဗညတဉာဏ်တော်မြတ်ဖြင့်ခွင့်ကြံသိချင်ပြီးဟောကြားတဲ့ဒီတရားမျိုးဒီအဆုံးမှမျိုးဆိုတာအမှန်တန်ရခဲ့တယ်ဒီအဆုံးမှရနေတဲ့ငါလိုပုဂ္ဂိုလ်တရားဒီကငါဆုံးခံလို့ကြားဖို့ရတာမတော်တော့ဘူးကြောင်းပြန်သွားကြောင်းပြန်သွားပြီးတော့အဲ့ဒါသူ့ပြန်အောင်မှခံပြီးတော့တရားအထုတ်တော်တော့ဘုရားရှင်ဆင်းကြတဲ့အတိုင်း ခန္ဓာကိုယ်ဆောင်ကမမကိတ္တံယတိမှတ်ပြီးတော့ဒီအတိတ်နဲ့ကမြစ္ဆုတ်ပံဣဇရပိတ္တဩလာရိကဒုက္ခမသီလပဏိတဒုရကန္တိကခေါ်တဲ့တစ္ဆေ2မျိုးတော့ကျင့်ပြီးဒီနေ့ဒီယုတ်ကြတဲ့ကောအိဇရဒုက္ခအတ္တလက်နဲ့သုံးတန်တင်ပြီးတော့ဒုနည်းဟုပါဆိုတာရှိတယ်။ဒါပြီးနေ့ဒီကြားထဲမှာသက္ကနာတစ်ခုပေါ်လာပြန်တယ်။ဉာဏ်တော်ဘုရားရဲ့အနိစ္စကဘယ်ရောက်မှရှိတဲ့သံဃာမြတ်ဆုံးမှကြောက်ပြီးဆိုရင်သူကကြောက်မှကျန်ရစ်တတ်တယ်။ဘာဖြစ်လို့လဲ။ကျောင်းမှာဒီသတိမလဲရသေးတဲ့နေရာလေးရှိရင်ဒီသတိပြဲတယ်။တောင်းရင်သုံးဆောင်ရင်မတရားသေးတဲ့နေရာရှိရင်တောင်းရင်သုံးဆောင်ရင်ပြီးတယ်။မသိသေးရတဲ့ငန်းကြီးအမြင်မတော်တဲ့ပရိဂရအသုံးဆောင်နေရှိတဲ့ဒါဒီအလုံးသိစေပြီးမှသုံးဆောင်ရကြတဲ့အနေနဲ့ရှိပါတယ်။ဘာဖြစ်လို့လဲ။ဘာနာဘယူဆရှိတဲ့ပုဂ္ဂိုလ်ကကျောင်းထဲဝင်လာလိုက်လို့ကြည့်လိုက်လို့အမြင်မတော်တာတွေခဏခဏတွေ့ရင်ဩဒီကိုယ်တော်ကြီးဟာသူများမြူလာရင်စားပြီးတော့ကျင့်ဟောပရိပတ်ကိုဘာမှနားမလည်တဲ့ပုဂ္ဂိုလ်တွေပဲလို့ဒီလိုဆွဆွတည့်ရမှာကိုအလုံးမရှိဘူး။ဆွဆွတည့်ရတဲ့ပုဂ္ဂိုလ်တွေအပေါ်မှာလည်းအကုသိုလ်တရားတွေတို့ပါဇီရာကိုအရှင်သာရိပုတ္တရာကဂရုမြတ်ကအလုံးမရှိပါဘူး။ဒါကြောင့်ကျောင်းထဲမှာသိရင်သိလိုက်တဲ့ဤသည်တဲ့သိချင်ပြီးမှဒီချင်ပြီးလက်တွေလက်တွေနေရာတွေလက်ပြီးမှအရှင်သာရိပုတ္တရာကဆုံးမကြွလို့ရှိ။နောက်ကြ။ဆိုနေမှာလည်းဒီတိုင်းပဲရှင်သာရိပုတ္တရာကနောက်ကြပြီးသုံးခံကြွလာတော့လွတ်ပင်အောင်မှာရှင်အဟုကထိုင်ကြီးတာကိုလန့်ကြည့်လိုက်တော့ရှင်သာရိပုတ္တရာကဂရုမြတ်ကြီးကရှင်အရှင်ရာဟုလာရဲ့ဥပိ္ပယဆရာဖြစ်ပါတယ်။ဥပိ္ပယဆရာဖြစ်နေခြင်းကြောင့်သူကဘာသုံးမလိုက်လဲ။ရာဟုလာအာနာပါနကမ္မထံကိုပွားလို့အာနာကမ္မနကမ္မထံကြီးအမတအကျိုးကြီးတယ်ဆိုပြီးဒီလိုသုံးမှပြီးသုံးမှဆက်သွားတယ်။ရှင်ရာဟုလာကတော့သင်္ကပ္ပီကျင့်ကြံဒီလိုတော့ဘုရားဟောလိုက်တယ်ဘုရားအထုတ်နေတာအကျိုးပြန်လာပြီးတော့ဒီကမ္မထံထပ်မပေးနဲ့ဒီလိုပြောတာလေးပါးတဲ့ပြတော်ကောင်းပြီနော်အဲဒီတော့ဘုရားကလည်းသုံးပါလိုက်ပြီသင်္သာရိပုတ္တရာကလည်းသုံးပါလိုက်ဒီနေ့တည်းကငါရဲ့ဥပိ္ပေတရားဓမ္မငါရဲ့ဘုရားရှင်ဓမ္မဒီသေးလူအမြတ်အဆုံးမဩဝါဒနဲ့ရပါသည်ဆိုပြီးဒီနေ့ရှင်သူကသံဃာလေးနဲ့ဘယ်ရင်ဆက်ဆုံးပြီးဘုရားရှင်ရဲ့ကျမ်းစာကုတီကျောင်းပဝန်းရှင်မှာအမြဲတမ်းရှင်းနေတယ်ဘုရားသမားတို့ရဲ့အဆုံးအမဆိုတာလည်းအမှန်တန်ရခဲ့တယ်။ဘုရားရှင်ရဲ့အဆုံးအမဆိုတာလည်းအမှန်တန်ရခဲ့တယ်။အဲ့လိုရခဲ့တဲ့သဘောရှိချင်းကြောင့်ဘုရားရှင်ဆုံးမတဲ့အတိုင်းနဲ့သူကအတိတ်နဲ့ကပြုစုကံဣဇ္ဇတဗိဒ္ဓသတ်နေတဲ့တစ္ဆေတို့မျိုးတော့ရှားနေဒီလိုဒီခန္ဓာငါးပါးကိုသူကဝိပဿနာတွင်တွင်ရှိနေပါတယ်။ရှိနေနေတဲ့လို့အင်းဒီကမင်းကြည့်ပြီးတော့မက္ကုလိကံကတော့မဆိုင်သေးဘူး။တို့တော့သူကအဲ့ဒီအချိန်မှာလည်းရောင်းဝင်ကြည့်ပြဿနာလေးတစ်ခုရှိတယ်။ဘုရားရှင်ကဒီနေ့မျိုးရင်းမှာသုံးပုံးပေးပါတယ်။သုံးပုံးပေးတဲ့အချိန်မှာလည်းကျောင်းမှာရောက်လာတော့တော့ကြံခဲ့တယ်ကွယ်။မင်းတို့ကသုံးပုံးလိုက်လို့ဘယ်တော့မှမပြောဘူး။ဒါကျင်းသားလေးပုံစံမတင်မြဲကြည့်ကြလဲရောက်လာတော့တော့ကျောင်းမှာကြံခဲ့တယ်။သူ့တို့သုံးလို့ယူတော့အောင်မပြောမယ်ဆိုတဲ့အချိန်ကနည်းနည်းမှမသိဘူးယူလည်းမတော်ဘူး။ရင်ရောက်လာတော့ကပြန်ပြီးကြည့်လိုက်ကြတော့လေငါကြောင့်မှတရားအထုတ်ပြီးခင်ဗျာငါရဲ့ဘုရားရှင်နဲ့တွေ့တယ်။ငါရဲ့ဗကမေရောဖြစ်တဲ့ဘုရားရှင်နဲ့တွေ့တယ်။ဥမေရဆရာကြီးနဲ့ရှင်သာရိပုတ္တရာကြီးနဲ့တွေ့တယ်။သူတို့ငါအတွက်တော့ဆန်းယူလာမှာပဲမလားနိုင်ရင်လည်းတယောက်ယောက်တော့အဖို့ခဲနေမှာပဲဆိုတဲ့ဒီစိတ်ဓာတ်ကြီးနည်းနည်းတော့မဖြစ်ဘူး။ဘယ်နဲ့တော့ဘုရားနာပရိသတ်ကိုကောင်းလို့မကောင်းဘူး။ဟမ်ကောင်းတယ်။ကောင်းရင်တည်းနောက်ဖန်ကြရင်အဲ့ဒီလိုကြည့်မလား။သူကဒီလိုကောင်းလို့ကတူအပေါ်မှာတူအပြစ်ကိုငြင်းငြင်းကြံခွင့်လွန်နိုင်တဲ့စိတ်ဓာတ်အမြင့်ကြီးကြ။ဒါဟာဒီလိုကောင်းလို့ရဲ့ကမ္မထာပဲ။ခွင့်လွန်နိုင်တဲ့စိတ်ဓာတ်ရှိခြင်းနဲ့ခွင့်မလွန်နိုင်တဲ့စိတ်ဓာတ်ရှိခြင်းတွေကိုဗေဒိနာကုသိုလ်များတိုးပွားဖို့ရအကြောင်းဖြစ်တယ်။ခွင့်လွန်နိုင်တဲ့စိတ်ဓာတ်ကကုသိုလ်များတိုးပွားဖို့ရအတွက်အကြောင်းတရားဖြစ်ပါတယ်။ဒါကြောင့်ဒီနေ့တရားနာနေတဲ့ပုဂ္ဂိုလ်တွေလည်းအားလုံးပဲဘုန်းကြီးတော်ကိုဆွေးနွေးနေတဲ့စိတ်ဓာတ်ကြီးအများအားဖြစ်နေကြပါလေနော်။ဒီညနေကျရောက်ပြီ။ညနေကျရောက်တဲ့ရာဟုလကစဉ်းစားတယ်။ဥပိ္ပယဆရာရဲ့အဆုံးအမဆိုတာကရခဲ့တယ်။ပြီးတော့ဥပိ္ပယဆရာတော်ကငါကိုအာနာပါနကမ္မထံပွားများအထုပ်ဖို့ရန်အတွက်ဆုံးဆုံးမှသွားတယ်။ဒီဆုံးမှာကငါမလိုက်ရဘူးဆိုရင်ငါဥပိ္ပယ်ဆရာရဲ့စကားကိုနားမထောင်ရကြမယ်။တရားရှင်ကလည်းငါ့ကိုတော့သုသုံးမှပြီးပြီ။သုသုံးမှတဲ့အတိုင်းလည်းငါလည်းသူ့တော့ပြီးပြီ။ဒီတော့ဥပိ္ပယ်ဆရာရဲ့အဆုံးမှအတိုင်းဒီအာနာပါနကမ္မထံကိုဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အားဖြင့်ပြည့်နေတဲ့ကိုဘောင်းနဲ့အထောက်အမယ်ဆိုတာငါဘုရားရှင်ကတော့ရှောက်မှတော်တော့မယ်ဆိုပြီး။ညနေကျအကဘုရားရှင်ကတော့တယ်။ ရောက်သွားပြီးတော့ဗျာရှင်ကအကျိုးအကြောင်းသင်ပြတယောက်ထားပါတယ်။သင်ပြလျက်ကတော့ဗျာရှင်ကသူ့ကိုအာနာပါနကမ္မထာအရင်ဟောမပေးဘူး။ဘာဟောပေးလဲ။အဲ့ဒီလက်ထုပ်ပါကမ္မထာကိုအရင်ဟောပေးလိုက်။ပထဝီဓာတ်ကို20အားလုံးရောက်ဘူးကြလိမ့်မယ်ဒီကျနော်။သံမင်းမင်းကြီးကျတဲ့လက်တွေတော့ရက်သက်လေးတဲ့ပထဝီကုဋ္ဌာက20မှာတတိယဘုရားမြေအောင်ရှိဖို့သင်ကြတယ်။အဘောကုဋ္ဌာကသနဘာမှာလည်းဓာတိလေးပါအဘဒဥဆောင်နေတဲ့ဓာတိလေးပါမြေအောင်ရှိဖို့အစဉ်ကြပ်ပြီးဒေသောကုဋ္ဌာကလေးမျိုးမှာလည်းဒေသောတာဥဆောင်နေတဲ့ဓာတိလေးပါမြေအောင်ရှိဖို့အစဉ်ကြပ်ပြီးဝါယောကုဋ္ဌာက၆ဘာမှာလည်းဝါယောတာဥဆောင်နေတဲ့ဓာတိလေးပါမြေအောင်ရှိဖို့အစဉ်ကြပ်ပြီးပြီးတော့အန္တတ္တရှိဖို့အစဉ်ကြတယ်ပြီးတော့မှဝိညာဏတ္တရှိဖို့အစဉ်ကြတယ်အဲ့ဒီတော့ရှင်ကြနေတဲ့အချိန်ခါမှာရှင်ရဟုတာတဏ္ဍာကိုပြန်ကြည့်လိုက်လို့ရှင်းတယ်။ခொနကအတိဏ္ဍကပိဿုကအိဇ္ဇကမေတ္တာဩဒါရိကဒုက္ခမရိဏပဏိတဒုရတဏိကခေါ်တဲ့21မျိုးသောအချိန်ဟာအပြင်ကြီးတဲ့ယုံကြည်တဲ့ကောအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ဒုရဉ္ဇဝိပဿနာရှိတတ်တဲ့ပုဂ္ဂိုလ်ဟုတ်ကဲ့မဟုတ်ဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲ။ဟုတ်နေပြီ။ယူရမယ်ဆိုတာကသိသလားမသိဘူးလားလို့မေးရင်ကဘယ်လိုဖြစ်မလဲ။သိနေပြီ။နားနေကြည့်တာပုဂ္ဂိုလ်နာရတိတာပုဂ္ဂိုလ်အချင်းချင်းပြောတယ်ဆိုတာကအကုန်လုံးလုံးပြီးပတ်ပြီးလက်ညှို့နေဖို့လိုပြီလားမလိုတော့ဘူးတခုနေနော်တခုနေရတော့လိုသိရင်တော့လိုတယ်ပေါ့မလိုသိတဲ့နေရာလဲမလိုတော့ဘူးတက်ချုပ်မြတ်ရှင်ကတက်ချုပ်ပေါ်ခေါ်လိုက်တက်ချုပ်ပေါ်ခေါ်လိုက်ရင်ရှင်ယောက်တာကလည်းနားမလဲဘူးလားနားနေတယ်ဘာဖြစ်လို့လဲဓာတိလေးပါးဒီဥပါဒယုံနဲ့ကျင်းလို့မရဘူးဥပါဒယုံကလည်းဓာတိလေးပါးနဲ့ကျင်းပြီးဘယ်လို့မှမဖြစ်ဘူးဒါယုတ်ကလကိုမြင်လို့ယုတ်ကလကိုဓာတ်ခွင်းနှိုင်းပြီးဆိုရင်ဒီအဆင့်ကနားလည်းသွားသူရှင်ရဟန္တာကယုတ်လတ်တွေကိုတက်ခွေနှယုံနေတာမကဒီယုတ်ပရမတရားတွေကိုအဋိဏကပြစ္ဆုတ်ကံဆိုတဲ့ကာလသုံးပါးဣဇ္ဇဒမိတာကိုလည်းတဏှာနှစ်ပါးအတွင်းမှာသတိတိကျလက္ခဏာရင်သုံးခံကျင်းပြီးတော့ဝိပဿနာဖြစ်ခြင်းနဲ့ဘုရောကောင်ဖြစ်နေကြတာဖြစ်နေခြင်းနဲ့သူကနာမည်ကြီးတဲ့ပုဂ္ဂိုလ်ဖြစ်နာမည်ကြီးတဲ့ပုဂ္ဂိုလ်အချင်းချင်းစကားပြောတာဟာနာမည်တဲ့ပုဂ္ဂိုလ်ချင်းချင်းစကားပြောတာနဲ့တူနိုင်ပါမလားမတူနိုင်ဘူးသာကုရတဘောပုဂ္ဂိုလ်လို့လေနော်ဒါကြောင့်ရှင်ရှင်မဂ္ဂင်ကြီးကမြတ်ကလည်းအဲ့ဒီလိုပေါ့တခါတည်းဘုရားရှင်ကနားလည်နေတဲ့သူတော်ကောင်းတရားနာပရိသတ်ကတရားနာပြီးနားကြံနေတဲ့ယောဂီကနားလည်တဲ့ယောဂီဖြစ်တယ်တခါတည်းကခုလိုပေါ့အာဂမတ်တက်ခြင်းတို့ဒီခုလောက်ကိုပဲရှုဖို့ရန်အတွက်ရှင်းကြားပေးလိုက်ဘာဖြစ်လို့လဲဒီလိုရှုပါလို့အင်္ဂန္တကကိုမြင်အောင်ရှုပါဆိုရင်ဥပါဒေယျအာလုံကိုရှုပါလို့ပြောတာနဲ့အတူတူပဲဆိုတာရှင်ရဟန္တာကသိလဲသိတယ်ရှုလဲရှုကြနေတယ်အဲဒါကြောင့်ဘုရားရှင်ကအရှင်းကြားလိုက်တယ်